Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2015ခုနှစ်ဧပြီလ4ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုမဲ့ရင်ချင်းနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညပါပါ။အီရန်နျူကလ িয়ার ရဲ့သဘောတူညီချက်ဟာအီရန်ရဲ့နျူကလ িয়ার အခွင့်အရေးကိုကာကွယ်ပေးထားတယ်လို့အီရန်သမ္မတကပြောလိုက်ပါတယ်။ယေမင်စစ်အခြေစိုက်စခန်းတစ်ခုကိုအယ်ကိုင်ဒါစစ်သွေးကြော်တွေကသိမ်းလိုက်ပါတယ်။အင်ဒိုနီးရှားကျွန်းကျွန်းပေါ်မှာအပိတ်ခံထားရတဲ့မြန်မာနိုင်ငံသား၅ဖမ်းတင်မောသားတချို့ကိုကယ်တင်လိုက်ပါပြီ။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေမပြင်ဘူးဆိုရင်လာမယ့်ရွေးကောက်ပွဲကို NLD ကဘယ်လိုစဉ်းစားထားပါသလဲ။
We don't think that boycotting the elections is the best choice, but we're not ruling it out altogether.
အပြည့်အစုံကိုမကြခင်မှာနားဆင်ရပါမယ်ရှင်။ဒီအကြောင်းနဲ့တူနစ်မြုပ်သွားတဲ့ရုရှားငါးဖမ်းတင်မောဘောကမြန်မာတင်မောသားတွေရဲ့နောက်ဆုံးအခြေအနေတွေအပါအဝင် UWSA ဌာနချုပ်မှာတိုင်းရင်းသားညီလာခံကျင်းပဖို့ပြင်ဆင်နေတာတွေကိုလည်းကြားရဖို့ရှိပါတယ်။ဒါပြင်အီရန်နိုင်ငံနျူကလ িয়ার လက်နက်မရသွားအောင်လို့စည်ရဲရတိုက်ခိုက်မယ်ဆိုရင်အမေရိကန်ရဲ့သဘောထားကရောဘယ်လိုပါလဲဒါတွေကိုအခုမနက်မှကြားဖို့ရှိပါတယ်ရှင်ဒီအကြောင်းတွေကိုအလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းနဲ့မဲ့ရင်ချင်းနိုင်ကကြေညာပေးပါမယ်ရှင
်ကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့အီရန်နိုင်ငံကြားရလိုက်တဲ့နျူကလ িয়ার ရေးအခြေခံသဘောတူညီချက်ဟာအီရန်ရဲ့နျူကလ িয়ার ဆိုင်ရာအခွင့်အရေးကိုကာကွယ်ပေးပြီးနိုင်ငံတကာတံခတ်အရေးယူမှုတွေကနေလျော့ပါတတ်တာစီမဲ့လို့အီရန်သမ္မတဟက်ဆန်ရူဟာနီကပြောလိုက်ပါတယ်။ဒီသဘောတူညီချက်ဟာအီရန်အနေနဲ့ကိုယ့်မြေပေါ်မှာယူရေနီယံတန်းစင်ပိုင်ခွင့်ရှိတယ်ဆိုတာကိုလက်ခံလိုက်တာဖြစ်တယ်လို့တောက်ကြနေကတနိုင်ငံလုံးကိုရုပ်မြင်သံကြားကနေပြောတဲ့မိန့်ခွန်းထဲမှာသမ္မတရူဟာနီကပြောသွားပါတယ်။အီရန်အနေနဲ့ငြိမ်းချမ်းရေးရည်ရွယ်ချက်တွေနဲ့နျူကလ িয়ার ကိစ္စကိုဆက်လုပ်သွားမယ်လို့လည်းဆိုပါတယ်။လူတွေရဲ့ဘဝတွေနဲ့စီးပွားရေးရှေ့ဆက်သွားရမယ့်တစ်ချိန်ထဲမှာဗဟိုခွာဆက်တွေကိုလည်းမောင်းနှင်ရမယ်လို့အီရန်သမ္မတကပြောပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာတိုင်းပြည်တစ်ခုခုကိုစန့်ကျင်ဖို့လှုပ်တာမဟုတ်ဘူးလို့လည်းဆိုပါတယ်။တပတ်ကသူတို့ရဲ့ဂရီတွေအတိုင်းလိုက်နာလို့ဆောင်နေတယ်မြတ်အီရန်အနေနဲ့လည်းသဘောတူညီချက်ထဲမှာပေးထားတဲ့ဂရီကွက်တွေကိုလိုက်နာလို့ဆောင်သွားမယ်လို့အီရန်သမ္မတကအခိုင်အမာပြောပါတယ်။ကြာသပတေးနေ့ကရခဲ့တဲ့အခြေခံသဘောတူညီချက်အရအီရန်အနေနဲ့နျူကလ িয়ার အစီအစဉ်ကိုရှော့ချရမှာဖြစ်ပြီးအပြန်အလှန်အားဖြင့်နိုင်ငံတကာကနေတန်ခတ်အရေးယူမှုတွေကိုရှော့ပေါ်ပေးမှာဖြစ်ပါတယ်
။အီရန်နျူကလ িয়ার အစီအစဉ်ဟန်တားနိုင်ရေးအီရန်နိုင်ငံအပေါ်နိုင်ငံတကာပိတ်ဆို့အရေးယူမှုရှော့ချဖို့အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားသဘောတူညီချက်ကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူနဲ့သူရဲ့အစိုးရအဖွဲ့ကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။ဒီသဘောတူညီချက်ဟာဒေတာတွင်းသာမကကမ္ဘာကြီးအတွက်ပါအန္တရာယ်ရှိပြီးအစ္စရေးနိုင်ငံတည်ရှိမှုကိုပါချိမ့်ချောက်နေတယ်လို့မစ္စတာနေတန်ယာဟူကပြောဆိုကြောင်းတောက်ချာနေကထုတ်ပြန်တဲ့အစ္စရေးအစိုးရရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီသတင်းပတ်အစောပိုင်းနဲ့အီရန်နျူကလ িয়ার အစီအစဉ်သဘောတူညီမှုရဖို့ညှိနှိုင်းချက်တွေကိုအမေရိကန်လွှတ်တော်ကကန့်ကွက်ခဲ့တဲ့ပြီးခဲ့တဲ့လမတိုင်ခင်မစ္စတာနေတန်ယာဟူကလည်းမစ္စတာနေတန်ယာဟူအနေနဲ့အလားတူမှတ်ချက်ပြောဆိုခဲ့တာပါ။အီရန်နျူကလ িয়ার အရေးရလိုက်တဲ့မူပေါင်းသဘောတူညီချက်ဟာနျူကလ িয়ার လက်နက်တိစောက်နိုင်မဲ့လမ်းကြောင်းအလုံးကိုဖျက်တောက်လိုက်မှာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကလည်းကြာသပတေးနေ့ကပြောကြားခဲ့ပါတယ်ရှင်။
ကင်ညာနိုင်ငံရှေ့ဘက်ကတက္ကသိုလ်တစ်ခုမှာကြာသပတေးနေ့ကစစ်သွေးကြွတွေဝင်ပစ်လို့တည်ဆုံသွားရသူចောင်းသူចောင်းသားတွေရဲ့ခန္ဓာကိုယ်တွေကိုဘယ်သူဘယ်ဝါဆိုတာခွဲခြားစစ်ဆေးဖို့မြို့တော်စီအာဏာပိုင်တွေကရွှေ့နေပါပြီ။ကရစ်စာတက္ကသိုလ်ကောလိပ်မှာတိုက်ခိုက်ခံရတဲ့ဖြစ်ရပ်အပြီးတောက်ကြနေမှာတော့နိုင်ရိုဘီမြို့တော်မှာမိသားစုတွေစုဝေးကြပါတယ်။ပျောက်ဆုံးနေသူတွေနဲ့ပတ်သက်ပြီးသတင်းကြားရဖို့ပြင်ခွဲရုံတစ်ခုရဲ့တင်ပတ်မှာမိသားစုဆွေမျိုးသားချင်းတွေစုဝေးဆောင်ဆိုင်ခဲ့ကြတာပါ။အဲဒီတိုက်ခိုက်မှုအတွင်းចောင်းသားចောင်းသူ148ဦးနဲ့အတူအကြမ်းဖက်သမား4ဦးလည်းတည်ဆုံပါတယ်။တိုက်ခိုက်မှုရဲ့အဓိကလက်သည်လို့ယူဆထားသူအယ်ရှာဘပ်အဖွဲ့ဝင်တူကိုဖမ်းမိအောင်သတင်းပေးနိုင်ရင်စုငွေဒေါ်လာ2,200ပေးမယ်လို့ကင်ညာဆိုရကကြေညာထားပါတယ်။အဲဒီလူရဲ့နာမည်ကမိုဟာမက်မိုဟာမုဒ်ကူနိုဆိုသူဖြစ်ပြီးအဆိုရရဲ့စောင့်ကြည့်စီရင်ထဲမှာငကိုကလေးကရှိထားသူပါ။သူဟာကင်ညာနိုင်ငံဆိုင်ရာစစ်စင်ရေးတွေအတွက်အယ်ရှာဘပ်အဖွဲ့ရဲ့အကြီးအကဲဖြစ်မယ်လို့တန်တရားရှိကြပါတယ်။1998ခုနှစ်ကအမေရိကန်တပ်ရုံးကိုအယ်ကိုင်ဒါအဖွဲ့ဘုံခွဲတိုက်ခိုက်ခဲ့ပြီးကလေးကဆိုရင်ဂါရစာတက်ကိုတိုက်ခိုက်ခံရတာဟာကင်ညာနိုင်ငံမှာအဆိုးဆုံးဖြစ်ရပါ
။ရီမင်နိုင်ငံတောင်ပိုင်းမြို့ဖြစ်တဲ့မူကလာခြေဆိုင်အထက်ချာကျတဲ့ရီမင်စစ်ကန်တစ်ခုကိုအယ်ဂိုင်ဒါစစ်သွေးကြွတွေကတောက်ကြနေကတင်ပိုက်လိုက်ပါတယ်။အဲ့ဒီမြို့မှာရှိတဲ့အကျဉ်းတော်တစ်ခုကိုဝင်ရောက်တိုက်ခိုက်ပြီးအကျဉ်းသား300ကိုလွှတ်ပေးပြီးတဲ့နောက်တစ်ရက်မှာအခုလိုစစ်ကန်ကိုအယ်ဂိုင်ဒါအုပ်စုကဝင်ရောက်တင်ပိုက်လိုက်တာပါ။အကျဉ်းထောင်ကိုဒီစစ်သွေးကြွအုပ်စုတွေဝင်ရောက်တိုက်ခိုက်ချိန်မှာပြန်လည်ခုခံမှုအချို့ရှိခဲ့တယ်လို့ရီမင်စစ်တပ်ကပြောပါတယ်။ ဟူဒီရှီယာတပုံတွေကိုပြန်ပြီးတိုက်ခိုက်နေတဲ့ပင်လယ်စိတ်ကမ်းမြို့ဖြစ်တဲ့အဒန်မှာယီမန်တိုက်ခိုက်ရေးသမားတွေကိုလက်နက်တွေအကူအညီပေးနိုင်ဖို့ဆော်ရီဥဆောင်တဲ့မဟာမိတ်တပ်ပေါင်းစုကဝေဟင်ကနေလက်နက်တွေကိုချပေးနေပါတယ်။ဒါဟာဟူဒီရှီယာတပုံတွေရဲ့တိုက်ခိုက်မှုတွေကိုဟန်တားနိုင်ဖို့ဖြစ်တယ်လို့မဟာမိတ်တပ်ပေါင်းစုကပြောပါတယ်ရှင်။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
ပြည်ဝေကနေစနေနေ့မနေ့ဖက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်။အစ္စလာမ်စစ်သွေးကြော IS အဖွဲ့ကိုရုပ်ဝတ္ထုပစ္စည်းထောက်ပံ့ပေးဖို့ကြိုးစားခဲ့မှုနဲ့ဖီလာဒယ်ဖီးယားမြို့ကအမျိုးသမီးတယောက်ကိုတောက်ချာနေမှာတရားစွဲလိုက်ပါတယ်။ဒါဟာဖြင့်အမေရိကန်နိုင်ငံသူတွေပေါ်စီးရီးယားနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုတွေနဲ့ဒီသတင်းပတ်အတွင်းတရားစွဲတဲ့ဒုတိယအမှုပါ။အသက်30အရွယ်ခီယွန်နာသောမတ်စ်ဟာ IS အဖွဲ့နဲ့ဝင်ပြီးတိုက်ခိုက်မှုရာပြည်ပသွားဖို့ကြိုးစားခဲ့တယ်လို့အစိုးရဥပဒေကြိုးဆောင်ရေးရဲ့တရားဆွဲဆိုချက်မှာဖော်ပြထားပါတယ်။အမှန်တရားကိုတကယ်ပဲသိထားရဆိုရင်ရှေ့တန်းကအကူတော်တွေနဲ့အလင်အမြန်သွားပူပေါင်းကြမှာပဲလို့သောမတ်စ်က Twitter မှာရေးခဲ့တဲ့အကြောင်းတရားစွဲမဲ့ရှောက်ထားကြမှာဖော်ပြထားပါတယ်။သောမတ်စ်ဟာအမေရိကန်နိုင်ငံကူးလက်မှတ်လျှောက်တဲ့တူရကီနိုင်ငံကိုတဆင့်ခံသွားလို့ရမယ့်လမ်းကြောင်းတွေ online မှာရှာတယ်။တူရကီပြည်ဝင်ခွင့်ဗီဇာကို online ကနေလျှောက်တယ်။ဒါအပြင်ပြည်ပသွားဖို့လေယာဉ်လက်မှတ်ကိုလည်း online ကနေဝယ်ခဲ့တယ်လို့တရားရေးဌာနရဲ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။ Syria မှာရှိတဲ့ IS အဖွဲ့နဲ့ internet ကနေအဆက်အသွယ်လုပ်ခဲ့တယ်လို့လည်းစွပ်စွဲထားပါတယ်။အပြစ်ရှိတယ်လို့စစ်စီရင်ခံရရင်တော့သူဟာထောင်ဒဏ်15နှစ်အထိကြာခံရနိုင်ပါတယ်
။အင်ဒိုနီးရှားနဲ့ထိုင်းငါးဖက်လုပ်ငန်းတွေမှာမြန်မာအများစုပါတဲ့နိုင်ငံသားအလုပ်သမားတွေကိုကြေကျွန်တွေလို့ပြုမူခိုင်းစေတာတွေရှိနေတဲ့အကြောင်း AP သတင်းဌာနကပြီးခဲ့တဲ့သတင်းဘက်ကစုံစမ်းဖော်ထုတ်ခဲ့ပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံကလူသူအယောက်ပေါင်းနည်းတဲ့ကျွန်းငယ်တစ်ခုပေါ်မှာရှိနေတဲ့နိုင်ငံသားငါးဖက်အလုပ်သမားတွေကိုနေရက်ပြန်ပို့နိုင်ဖို့အင်ဒိုနီးရှားအစိုးရကတောက်ကြနေမှာစတင်လှုပ်ဆောင်နေပါတယ်။အင်ဒိုနီးရှားအန်ဝါနဲ့ရေထွက်ပစ္စည်းလုပ်ငန်းစောက်ကြည့်စစ်ဆေးမှုအဖွဲ့ရဲ့ညွှန်ကြားရေးမှူးချုပ်ကမြန်မာနိုင်ငံကအလုပ်သမားအယောက်20ကိုခေါ်ပြီးသူတို့လုံခြုံရေးအတွက်ဘန်ဂျီနာရွာကနေအနီးအနားကတူလာကျွန်းကိုပြောင်းရွှေ့ပေးမယ့်အကြောင်းအစိုးရပိုင်းကပြောဆိုခဲ့ပါတယ်။ဒါပေမဲ့သူတို့တွေကျွန်းကနေထွက်ခွာရမယ်ဆိုတဲ့သတင်းတွေပြန့်နှံ့ခဲ့တာကြောင့်အခြားမြန်မာနဲ့ကမ္ဘောဒီးယားအပါအဝင်ဒါဇင်နဲ့ချီကျန်၅ဖန်သမားတွေကလည်းတဘာတဲ့လွတ်မြောက်ဖို့ကြိုးစားခဲ့ကြတာပါ။ဒီ၅ဖန်အလုပ်သမားတွေကိုအင်ဒိုနီးရှားကိုယ်စားလှယ်အဖွဲ့ကမေးမြန်းခဲ့ရမှာ AP သတင်းမှာဖော်ထုတ်ခဲ့တယ်လို့ပဲသူတို့ဟာအလုပ်ရှင်တွေရဲ့နှင်းပန်းနှိပ်စက်တာကျွံပြုတ်ခိုင်းစေတာတွေခံရတဲ့အကြောင်းပြောကြားခဲ့ပါတယ်။နိုင်ငံသား၅ဖန်အလုပ်သမားတွေရှိရာဘန်ဂျီနာရွာမှာအင်ဒိုနီးရှားရေတပ်ကဝန်တန်းနှစ်ယောက်သာတာဝန်ချထားတာကြောင့်ဘန်ဂျီနာရွာဟာလုံခြုံရေးအတွက်စိတ်မချရဘူးလို့အင်ဒိုနီးရှားကိုယ်စားလှယ်အဖွဲ့ကပြောပါရရှင်
။ဒီငါးဖန်တင်မောသားတွေကိစ္စကိုအမေရိကန်ပြည်ထောင်စုအနေနဲ့အနီးကပ်စောင့်ကြည့်နေတယ်လို့တောက်ကြနေပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံခြားရေးဌာနယာယီပြောခွင့်ရမရီဟက်ကပြောသွားပါတယ်။ဒီကိစ္စအတွက်ထိုင်းမြန်မာအင်ဒိုနီးရှားအစိုးရတွေနဲ့ဆက်သွယ်ပြောဆိုနေတယ်လို့လည်းမရီဟက်ကပြောပါတယ်။ငါးဖန်လုပ်ငန်းနဲ့ပင်လယ်အစားအစာလုပ်ငန်းကဏ္ဍမှာလူမောင်ခိုကူးတဲ့ကိစ္စပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးနိုင်ငံသားရေးဌာနတို့အနေနဲ့အထူးပဲစိုးရိမ်နေကြောင်းရွှေပြောင်းလုပ်သားအများပြပါဝင်တဲ့ဒီကဏ္ဍကအလို့သမားတွေဟာအမေရိကန်ပြည်ထောင်စုစီပင်လယ်အစားအစာတွေတင်သွင်းနေတဲ့အဆင့်တစ်လျှောက်နေရာစုံမှာအတုံးချခံရတာတွေတိုးပြီးဖြစ်လာနေကြောင်းဒါကြောင့်ဒီကိစ္စကိုထိုင်းအစိုးရနဲ့လည်းဆွေးနွေးနေတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနယာယီပြောခွင့်ရမရီဟက်ကပြောသွားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတိမကြသေးခင်ကဘလော့ဂါ2ဦးအသက်ခံရတဲ့ဖြစ်ရပ်တွေအတွက်တရားဥပဒေအတိုင်းပြင်အောင်လုပ်ပေးဖို့တောင်းဆိုပြီးဒကာမျိုးတော်မှာတောက်ကြနေကလူရပေါင်းများစွာဆန္ဒပြကြပါတယ်ဘလော့ဂါဝါရှိကူရမန်ကိုမလ30ရက်နေ့ကဒကာမျိုးတော်မှာတောခုတ်ထားကင်ထားတဲ့လူတွေကဝိုင်းခုတ်ပြီးတပ်ဖြစ်ခဲ့ပါတယ်သူ့မတိုင်ခင်တုန်းကအမေရိကန်နိုင်ငံသားဘလော့ဂါအာဗီဂျစ်ရိုင်းလေအလားတူပဲအသက်ခံခဲ့ရတာပါဒကာမျိုးတော်မှာလုပ်တဲ့စာအုပ်ပြပွဲတစ်ခုကနေဇနီးဖြစ်သူနဲ့အတူပြန်လာချိန်မှာအဲ့ဒီလိုအသက်ခံရတာပါဖေဖော်ဝါရီ26ရက်နေ့ကတိုက်ခိုက်မှုမှာရိုင်းရဲ့ဇနီးဖြစ်သူရာဖီဒါဘွန်ညာအာမက်ဟာဥက္ကောက်မှာတံရရသွားပြီးလက်ချောင်းတစ်ချောင်းပြတ်သွားပါတယ်အကြံဖက်လို့ရကူကောက်ွက်တဲ့ကျူးကျော်တန်တွေကိုဆန္ဒပြသူတွေကအဟိတ်ကျူးကျော်ကြပြီးနိုင်ငံမှာတရားဥပဒေစိုးမိုးမှုရှိအောင်လုပ်ပေးဖို့တောင်းဆိုကြပါလေ။ဘာသာရေးအစွန်းရောက်ဝါဒီဂျမအီအစ္စလာမီပါတီကိုပိတ်ပင်ကန့်သတ်ဖို့လဲဆန္ဒပြသူတွေကတောင်းဆိုပါလေ။တောင်ကိုရီးယားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဘူဆန်ကကားဟောင်းရောက်တဲ့နေရာတစ်ခုမှာတောက်ကြနေကမီးလောင်တာကြောင့်ကားအစီးရေ600နီးပါးပျက်စီးသွားပါလေ။လောင်တဲ့မီးပမာဏကြီးလွန်းတာကြောင့်အဲဒီနာလူနေရပ်ကွက်ကနေဒေသခံ200လောက်ကိုရွှေ့ပြောင်းကယ်ဆယ်ခဲ့ရပါလေ။မီးကြောင့်ထိခိုက်ဒဏ်ရာရသေဆုံးသူမရှိပေမဲ့ပျက်စီးဆုံးရှုံးသွားတဲ့ပစ္စည်းတွေရဲ့တန်ဖိုးကအမေရိကန်ဒေါ်လာ3000ဘူးလောက်ရှိမယ်လို့မီးသက်တာဝန်ရှိသူတွေကပြောပါတယ်။ ကားရောင်းဌာနဆောက်ဦးနဲ့ကားအစီရင်980ဟာမိအမကံမရှိဘူးလို့ဒေတာတွင်သတင်းဌာနတွေကပြောပါတယ်။မိဟာအဆောက်ဦးရဲ့ဒုတိယတက်မှာဆောက်လောင်ပြီးအဆောက်ဦးတစ်ခုလုံးကိုပြန်သွားပုံရတယ်လို့မိသက်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ထိတ်တဲ့ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန်းရင်ကျင်းနိုင်ကကြင်ညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုလှည့်ပေးပါရစေ။အရင်ဆုံးတော့ရွေးကောက်ပွဲနဲ့တောင်းဆန်းစုကြည်ရဲ့အမြင်သဘောထားတွေကိုကြည့်အောင်ပါ။မြန်မာနိုင်ငံမှာဒီနှစ်နှောင်းပိုင်းကျင်းပဖို့ရှိတဲ့ရွေးကောက်ပွဲတွေကိုသဘိမ့်မောက်ရေးကိစ္စဟာလုံးဝပယ်ချထားတာမဟုတ်ဘူးလို့ပြည်သူ့လွတ်တော်ကိုယ်စားလှယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်တောင်းဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ NLD ပေါ်အစိုးရကခွဲခြားဆက်ဆံတာတွေရှိနေတာကြောင့်လဲဒီရွေးကောက်ပွဲဟာတရားမျှတမယ်ဆိုတဲ့အာမခံချက်မျိုးမရှိဘူးလို့တောင်းဆန်းစုကြည်ကပြောပါတယ်။ရိုက်တာသတင်းဌာနရဲ့သတင်းဆောင်မကိုကိုကျော်ကျော်သိန်းကအပြည့်အစုံဆက်ပြောပြပါမယ်ရှင်။
အခြေခံဥပဒေကိုပြုပြင်ပြောင်းလဲမှုမလုပ်ဘူးဆိုရင်လာမယ့်ရွေးကောက်ပွဲကိုတပိတ်မှောက်မယ်မမှောက်ဘူးဆိုတာရွေးချယ်စဉ်းစားဖို့လမ်းဖွင့်ထားတယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကပြောပါတယ
်။ We don't think that boycotting the elections is the best choice, but we're not ruling it out altogether.
ရွေးကောက်ပွဲကိုတပိတ်မှောက်တာကအကောင်းဆုံးရွေးချယ်မှုလို့ကျမတို့မထင်ပါဘူး။ဒါပေမဲ့လည်းဒီအချက်ကိုကျမတို့ထည့်မစဉ်းစားဘူးလို့တော့မပြောနိုင်ပါဘူး။ရွေးချယ်နိုင်မယ့်နီလန်အားလုံးတို့ကိုကျမတို့လမ်းဖွင့်ထားပါတယ်။
ဧပြီလ3ရက်နေ့က Rider သတင်းဌာနနဲ့လုပ်တဲ့ပြည်စုံမိမြန်ကန်တစ်ခုတွင်ဒေါန်ဆန်းစုကြည်ကအဒီလိုပြောသွားတာပါရွေးကောက်ပွဲမတိုင်ခင်လက်ရှိအခြေအနေတွေအရတရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်မဖြစ်နိုင်ဆိုတဲ့အပေါ်မှာလည်းဒေါန်ဆန်းစုကြည်ကအခုလိုပြောပါတယ
် The playing field is not level and the administration is engaging in acts which are discriminatory against the
တန်တူရီဒီယိုရှင်ပြန်နိုင်မဲ့အနေအထားမျိုးရှိပါဘူးပြီးတော့အစိုးရက NLD ကိုခွဲခြားဆက်ဆံတဲ့လူရမျိုးတွေရှိနေပါတယ်ဒါကြောင့်ခုချိန်ထိတော့တရားမျှတတယ်လို့ကျမတို့မပြောနိုင်ပါဘူးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မယ်ဆိုတာအာမခံနိုင်တယ်လို့တော့ကျမတို့မထင်ပါဘူ
းလက်ရှိအစိုးရခေါင်းဆောင်တွေဖြစ်တာဝန်ယူထားတဲ့စစ်ဗိုလ်ချုပ်ဟောင်းတွေကိုသဘောထားတင်မှသူတွေဖြစ်ယူဆပါသလားဆိုတဲ့ writer ရဲ့မေးခွန်းကိုလည်းဒေါ်ဆန်းစုကြည်ကအခုလိုဖြစ်သွားပါတယ်
They're quite hardline when you consider the fact that they are not interested in negotiations or in amending the constitution or in taking over seriously.
ဒီမှာဆရာကတိတ်ကိုသဘောထားတင်မှာပါလေ။စီစားဆွေးနွေးဖို့ဒါမှမဟုတ်ခြေကံဥပဒေကိုပြင်ဆင်ဖို့ဒါမှမဟုတ်လူမှုဆန္ဒကိုအလေးနဲ့ထားစဉ်းစားဖို့ဆိုတာပေါ့သူတို့စိတ်ဝင်စားဘူးဆိုတာကိုကြည့်ရင်သူတို့ကိုဘယ်လိုများတတ်မှာမလဲ။သဘောထားပျော်ပြောင်းသူတွေလို့တော့ပြောဖို့ရခက်ပါလေ။
မြန်မာနိုင်ငံကအကြမ်းသားတစ်ပိုင်းအစိုးရရဲ့ပြည်ပြင်ပြောင်းလဲရေးလိုရက်တွေကိုအမေရိကန်ပြည်ထောင်စုကချီးကျူးပြောဆိုထားတဲ့အပေါ်မှာလဲဒေါန်ဆန်းစုကြည်ကမေးခွန်းထုတ်ပါတယ
် The United States would say that they have pressed the government on reform but on the other hand that they have congratulated them on their on what
ပြည်ပြင်ပြောင်းလဲရေးလို့ကိုမြန်မာအစိုးရကိုဖိအားပေးခဲ့တယ်လို့အမေရိကန်ပြည်ထောင်စုကပြောနိုင်ပါတယ်တစ်ဖက်မှာလဲမြန်မာအစိုးရလုတ်ခဲ့တာတွေအတွက်အမေရိကန်ကချီးကျူးခဲ့တာတွေ့ရပါတယ်ဒါကလေဒီလမ်းကြောင်းတိုင်းဆက်ပြုပြင်ပြောင်းလဲရေးဖော်ဆောင်ဖို့အမေရိကန်ကအားပေးခြင်းလို့ပြောနိုင်ပါတယ်။ကျမအနေနဲ့အမြဲပဲမေးခွန်းထုတ်တာကတော့ခုလိုလုပ်လို့မြန်မာအစိုးရကတကယ်ပဲပြုပြင်ပြောင်းလဲရေးတွေဆက်လုပ်နေသလား။ဒါမှမဟုတ်ခုလိုချီးကျူးလိုက်လို့မြန်မာအစိုးရကချိန်နဲ့ရောင်ရဲနေပြီးနောက်ထပ်ပြုပြင်ပြောင်းလဲရေးတွေဆက်လုပ်ဖို့မလိုတော့ဘူးလို့ယူဆနေသလားဆိုတဲ့အချက်ပါပဲ။
နိုဝင်ဘာလလောက်မှာကျင်းပမယ်လို့ကြေညာထားတဲ့ရွေးကောက်ပွဲတွေအရေးကြီးတယ်ဆိုတော့ကိုတော့ဒေါန်ဆန်းစုကြည်ကအလေးနဲ့ပြောပါတယ်။အဲ့ဒီရွေးကောက်ပွဲတွေဟာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းမှာရောက်နေပြီလားဆိုတော့ကိုပြမယ်တကယ်စမ်းသပ်ချက်ဖြစ်တယ်လို့ဆိုပါတယ်။1990ပြည်နှစ်ကကျင်းပတဲ့ဖြူတူရွေးကောက်ပွဲမှာ NLD ပါတီကပြည်လုံးကျွတ်နီးပါးအနိုင်ရခဲ့ပါတယ်။2008အခြေခံဥပဒေအရ2010ပြည်နှစ်မှာပထမဆုံးကျင်းပတဲ့ရွေးကောက်ပွဲတွေကိုတော့ဝင်မပြိုင်ပါဘူး။ဒါပေမဲ့လည်း2012ခုနှစ်ကကျင်းပတဲ့ဂျာပြတ်ရွေးကောက်ပွဲတွေကိုဝင်ပြိုင်ပြီးဒေါန်ဆန်းစုကြည်ကိုယ်တိုင်လွှတ်တော်ကိုယ်စားလှယ်ဖြစ်လာတာပါခင်ဗျာ
ကိုကျော်ကျော်သိန်းပြောပြခဲ့တာဖြစ်ပါတယ်မကြခင်မှာတော့ UWSA ဌာနချုပ်မှာတိုင်းရင်းသားညီလာခံကျင်းပဖို့ပြင်ဆင်နေတာကိုပြောပြဖို့ရှိပါတယ်အခုတော့နစ်မြုပ်သွားတဲ့ရုရှားတင်မောဘော်ကမြန်မာတင်မောသားတွေရဲ့နောက်ဆုံးခြေအနေကိုကြည့်အောင်ပါရှင်နစ်မြုပ်သွားတဲ့ရုရှားငါးဖမ်းတင်မောဘော်ကတိတ်ဆုံးသူတွေထဲမှာမြန်မာတအူးရဲ့နာမည်ကိုဖော်ထုတ်နိုင်ပြီးမြန်မာတင်မောသား22ဦးကိုကယ်ဆယ်ရမိတဲ့အကြောင်းမော်စကိုမြို့တော်မှာရှိတဲ့မြန်မာတန်ယုံကသတင်းထုတ်ပြန်ထားပါတယ်။ မြန်မာတင်မောသား42ဦးထဲက22ဦးကိုကယ်ဆယ်ရမိတဲ့အကြောင်းကိုလည်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာငါးဖမ်းတင်မောတွေမှာလှုပ်လှုပ်ကြတဲ့မြန်မာတင်မောသားတွေရဲ့အခွင့်အရေးကာကွယ်ရေးအတွက်မြန်မာစိုးရအနေနဲ့ဥပဒေပြဋ္ဌာန်းချက်တွေသတ်မှတ်ဆောင်ရွက်ပေးဖို့လိုအပ်နေတယ်လို့မြန်မာနိုင်ငံပင်လယ်ဖြော်များသတ်မှတ်ကပြောပါတယ်။အကြောင်းစုံကိုမဲ့ရင်ချင်းနိုင်ငံဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ရုရှားငါးဖမ်းတင်မော delnivots.ma တင်မောသားစုစုပေါင်း132ဦးလိုက်ပါခဲ့ပြီးအဲ့ဒီအထက်မှာမြန်မာတင်မောသား42ဦးပါဝင်ခဲ့တာပါနောက်ဆုံးရရှိတဲ့သတင်းတွေအရမြန်မာတင်မောသား22ဦးကိုကယ်တင်နိုင်ခဲ့ပြီးတည်ဆုံးသူစီးနဲ့မှာမြန်မာတင်မောသားကုံမင်းသူရရဲ့နာမည်ကိုဖော်ထုတ်နိုင်ခဲ့တယ်လို့မော်စကိုမြို့တော်မှာရှိတဲ့မြန်မာတန်ယုံကသတင်းထုတ်ပြန်ထားပါတယ်မြန်မာတင်မောသားအလုံးနီးပါးဟာအသက်30ကျော်ပါဝင်ခြင်းတွေဖြစ်တယ်လို့တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဗုဒ္ဓဖုနစ်ကရုရှားအရှိပြားဒေတာကန်ချဘာကျိုးဆွယ်အနီးပင်လယ်ပြင်မှာနစ်မြုပ်ခဲ့တဲ့ရုရှားငါးဖမ်းတင်မောနဲ့ပတ်သက်လို့တင်မောကုမ္ပဏီကိုရုရှားအစိုးရကအရေးယူဖို့ရှိတယ်လို့မော်စကိုမြို့မှာအလုပ်လုပ်နေတဲ့မြန်မာတအူးကအခုလိုပြောပါရယ
်အစိုးရကအခုလက်ရှိချိန်မှာသူတို့ရဲ့ပင်လယ်ပြင်မှာနှစ်ဦးနဲ့အထက်အသက်တည်ဆုံးတဲ့အမှုနဲ့တရားဆွဲဖို့သူတို့လုပ်နေတယ်တက်ဆိုင်ကုမ္ပဏီကိုနော်ပြီးတော့ဟိုဝန်ကြီးချုပ်မြစ်တပည့်စ်ကလည်းသူတို့အစည်းအဝေးပွဲမှာတမနဲ့ညင်တက်ပြီးတော့မှဝင်းနေကြောင်တင်မောသားတွေအတွက်ဝင်းနေကြောင်ကိုသူတို့ထုတ်ဖော်ခဲ့တယ်ပေါ့နော
်မြန်မာနိုင်ငံဥပဒေအရမြန်မာတင်မောသားတွေဟာနိုင်ငံတကာကုန်တင်တင်မောတွေမှာပဲလိုက်ပါဆောင်ရွက်ခွင့်ရတာဖြစ်တာကြောင့်အခုလိုရုရှားငါးဖမ်းတင်မောမှာလုတ်ကင်နေတဲ့မြန်မာတင်မောသားတွေအတွက်နစ်နာခြေတွေကိုဥပဒေအရဆောင်ရွက်ရမှာအခက်အခဲတွေရှိနိုင်တယ်လို့မြန်မာနိုင်ငံပင်လယ်ဗျော်များသမဂ္ဂဥက္ကဋ္ဌကိုသူရက VOE ကိုပြောပါတယ
်ပင်လယ်ကူတင်မောကြီးတွေပေါ်မှာအလုတ်လုတ်တဲ့သူတွေအဲ့နဲ့ကျွန်တော်တို့ဒီလိုဟိုငါးဖမ်းတင်မောနဲ့ဆိုတဲ့ဟာဆိုရပါရကွာလဲပေါ့နော်ဘယ်လိုကွာလဲဆိုတော့ဟိုကျွန်တော်တို့ဒီမှာဥပဒေအားဖြင့်အဲခွင့်ပြုထားမှုရှိဘူးပေါ့လေအဲခွင့်ပြုထားမှုရှိတာကသူတို့ရဲ့အခွင့်အရေးတွေက PDL နဲ့ကာကွယ်ဆောင်ရှောက်မှုမပေးနိုင်တဲ့အနေအထားမျိုးဖြစ်နေတာပေါ့အ
ဲ့တော့ဒီမြန်မာအစိုးရဘက်ကပို့ဆောင်ရေးဝန်ကြီးဌာနတင်မောသားဌာနခွဲဘက်ကပြောတဲ့ကိစ္စမျိုးပေါ့နော်သူတို့ကအခုစီစစ်မယ်ဒီစီစစ်ပြီးတော့ဘယ်ကုမ္ပဏီကထွက်တယ်လဲပေါ့နော်ဒီမြန်မာနိုင်ငံမှာမှတ်ပုံတင်ထားတဲ့ကုမ္ပဏီကမဟုတ်ဘူးဆိုရင်တော့ခက်ခဲရှိတယ်ဆိုတော့ဒီမြန်မာတင်မောသားတွေရဲ့နိုင်ငံတကာတင်မောတွေမှာလိုက်နေတဲ့အပိုင်းပေါ့လေဘယ်လိုအခြေအနေရှိမလဲပေါ့နော
်ဆိုရပိုင်းကကျွန်တော်တို့ခုနခွင့်ပြုထားတဲ့ agent ဆိုတာကသူကကုန်တင်မောပေါ်မှာပဲကမ္ဘိုင်းဝင်ရှိတယ်ပေါ့နော်ငါးဖမ်းတင်မောတွေပေါ်ကြတော့အရင်တော့ကတော့ကျွန်တော်တို့ပလဲနေငါးဆိုတာရှိတာဟုတ်အဲ့ပလဲနေငါးအဲဌာနကနေပြီးတော့ဟိုတိုင်တွေ့တာပေါ့လေအဲဝင်းကြီးဌာနအဲအခုကြတော့ပို့ဆောင်ရင်ဝင်းကြီးဌာနအဲတင်မောသားဌာနကွဲကအဲတည့်ရဲ့တက်ဆိုင်တာကသူတို့ဒီမှာဥပဒေရှိတာကကုန်တင်မောတွေနိုင်ငံတကာသွားတဲ့ပြည်ပဆိုင်ရာအဲပင်လယ်ကြီးတော့သွားလာတဲ့တင်မောတွေအေးငါဖမ်းတင်မောနဲ့သူကဟိုဥပဒေကတိကြပြီးဖြစ်နေတယ်အဲအဲ့အတွက်အစိုးရအနေနဲ့လည်းတိုင်တွေ့ရတာနည်းနည်းလေးအနှံ့ဝေးနေတဲ့အနေအထားရှိနေတာပေါ့ဟိုအဲ့အနေအထားဆိုတော့ကျွန်တော်တို့ပို့ပြီးတော့ခက်ခဲတာပေါ့လေကျွန်တော်တို့အဲဟိုတင်မောလာကပို့ပြီးတော့ခံရတဲ့ကောက်ကဆောင်းချောက်မှုဟိုနဲ့တဲ့အနေအထားကိုပို့ပြီးတော့ရောက်စီတာပေါ့လေ
ငါးဖမ်းတင်မောနှိမ့်မှုမှာတည်ဆုံးသူ56ဦးနဲ့အသက်ရှင်လျက်63ဦးစုစုပေါင်း119ဦးကိုဆယ်ယူရရှိထားတယ်လို့မော်စကိုမြို့ကမြန်မာတန်ယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရုရှားငါးဖမ်းလုပ်ငန်းအေဂျင်စီဒုတိယအကြီးအကဲကတော့တင်မောပေါ်မှာတန်ချိန်ပိုးပြီးတင်ဆောင်ထားတာမတွေ့ရဘဲလူပုဂ္ဂိုလ်ရဲ့အမှားကြောင့်တင်မောနှိမ့်ခဲ့ရတာလို့ဆိုပါတယ်။တင်မောမာလိမှုနဲ့ဒုမာလိမှုတို့နှစ်ဦးလုံးလည်းတည်ဆုံးခဲ့တယ်လို့ရေးသားထားပါတယ်။ရုရှားနိုင်ငံတို့သတင်းစာရီတွေမှာတော့ပင်လယ်ထဲမျောနေတဲ့ရေခဲတုံးနဲ့တင်မောတိုက်မိပြီး15မိနစ်အတွင်းနစ်မြုပ်သွားတာဖြစ်တယ်လို့ဖော်ပြထားပါတယ်ရှင
်။မင်းချင်းနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်။နိုင်ငံတကာသတင်းတွေကိုအလှည့်မပေးခင်မှာတိုင်းရင်းသားတွေနဲ့ဆိုင်တဲ့သတင်းကိုပြောပြပါရစေ။ UWS ဝါပြည်သွေးစီညညရေးတက်မတော်ဌာနချုပ်ရှိရာပန်ဆန်းမှာလာမယ့်မေလဆန်းနဲ့တိုင်းရင်းသားညီလာခံတရဲကျင်းပဖို့ပြင်ဆင်နေကြပါတယ်။တိုင်းဒါလက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရတို့ကြားတနိုင်ငံလုံးတိုင်းတာပြစ်ခတ်ရဲစဲရေးစာချုပ်လက်မှတ်ထိုးဖို့ပ ပြီးခဲ့တဲ့ရက်ပိုင်းတွင်းကအခြေခံသဘောတူခဲ့ပြီးတဲ့နောက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့သဘောထားအသေးစိတ်ကို UWSC မှာလုံမဲ့ဒီညီလာခံမှာညှိနှိုင်းသွားဖို့ရှိပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။အစိုးရတပ်တွေနဲ့တနင်္ဂနွေလုံးအတိုင်းအတာရအပြစ်ခတ်ရဲစင်းနိုင်ရေးအပိသက်လက်မှတ်မရေးထိုးခင်မှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေတီးသန့်ဆွေးနွေးကြမဲ့တိုင်းရင်းသားညီလာခံတရက်ကိုလာမည့်မေလ၁ရက်ကနေ၃ရက်နေ့ထိ UWSA ဌာနချုပ်ရှိရာရှမ်းပြည်နယ်ပန်ဆန်းမှာကျင်းပသွားဖို့ပြင်ဆင်နေကြောင်း UWSA တပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးအောင်မြင့်က VOE ကိုပြောပါတယ
်။ဒီပန်ဆန်းမှာဆွေးနွေးမဲ့ကိစ္စကအမြန်ဆုံးပြစ်ခတ်ရဆေးရဖြစ်ပေါ်လာနိုင်အောင်လို့နိုင်ငံရေးကိစ္စဆွေးနွေးဖို့ဖြစ်တယ်။အချိန်ကတော့မေလ၁ရက်နေ့မှာဖြစ်တယ်။၁ရက်နေ့ရ၃ရက်၁ရက်နေ့ရ၃ရက်ပေါ့
။ဟုတ
်ဒါဒီလိုဖြစ်တယ်။ဒါပေမဲ့အခုသတင်းထွက်နေတာကအဲတချံပြီးလို့ရှိရင်တိုင်းရင်းသားအဖွဲ့တွေခေါင်းဆောင်တွေကဟိုတောင်ပိုင်းမှာတနေရာမှာသူတို့ဆွေးနွေးကြမယ်လို့သုံးသပ်ကြမယ်လို့တတင်းကလည်းရှိတယ်ဒါကြောင့်မို့ဒီကိစ္စကဆက်ပြီးတော့ဘယ်လိုဆောင်ရွက်ရမယ်ဆိုတော့ဒါညှိနှိုင်းမှုလိုပါသေးတယ
်ဦးအောင်မြင့်ပြောဆိုသွားတဲ့ကြိုတင်ဆွေးနွေးပွဲလုပ်သွားမယ်ဆိုတဲ့တောင်ပိုင်းဒေသဆိုတာကတော့ KNU ထိန်းချုပ်နေမြေတွေကနေရာတစ်ခုခုဖြစ်နိုင်ကြောင်းအခြားတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကခံမှန်းနေပါတယ်ပန်ဆန်းမှာလုပ်မယ်ဆိုတဲ့တိုင်းသားညီလာခံဟာတနင်္ဂနွေလုံးအတိုင်းအတာအပြစ်ခတ်ရဲစေးရေးစာချုပ်အောင်အောင်မြင်မြင်နဲ့အမြန်ဆုံးချုပ်ဆိုလက်မှတ်ရေးထိုးနိုင်ဖို့ရည်ရွယ်တာဖြစ်ပြီးအစိုးရဘက်ကတော့အစိုးရတပ်တွေနဲ့လက်ရှိတိုက်ပွဲဖြစ်နေတဲ့ကိုကန် MMDA တပ်ဖွဲ့နဲ့တောင်းပလောင် TNLA တပ်ဖွဲ့တွေကိုအဲ့ဒီညီလာခံမှာလာတက်စေခြင်းမို့မရကြောင်းဦးအောင်မြင့်ကရှင်းပြပါတယ်
။ဟိုညညာရေးဆောင်ရွက်ဖို့ဟာက UPWC နဲ့ NCCT တို့ဆွေးနွေးတာဆိုလို့ရှိရင်တနည်းကြော်ပြီးနည်းနည်းလေးကြံ့ကြာနေတယ်ဒီတော့မြန်မြန်လေးပြီးအောင်တွန်းအားလေးလည်းဖြစ်အောင်ဒီဆွေးနွေးပွဲတစ်ခုတော့ဝါအနေနဲ့ခေါ်ယူပြီးတော့ကျင်းပပေးနိုင်ဖို့ပေါ့ဒီလိုဆိုလို့ရှိရင်ပို့ပြီးတော့တင့်တော်မလားနောက်ဆုံးတော့လည်းကဲဒါဆိုရင်လည်းကောင်းပါတယ်ဗျာဝါအဖွဲ့စည်းအနေနဲ့ဒီကိစ္စကိုတာဝန်ယူပေးပါမယ်သူတို့ကလည်းဝါဖွဲ့စည်းပန်ဆာမှာလာလုံမယ်ဆိုလို့ရှိရင်ပေါ့ဟိုအားလုံးလုံညုံရေးသွားလာရေးနေထိုင်မှုအားလုံးဖွဲ့စည်းရနေတော့ဝါဖွဲ့စည်းရနေပြီးတော့တာဝန်ယူပေးပါဆိုပြီးတော့ဒီလိုဆွေးနွေးတော့နောက်ဆုံးညကျွန်တော်တို့လည်းသဘောတူလိုက်တယ်သဘောတူပြီးတော့ဒီကိစ္စကိုလည်းဟိုပါတော့အစိုးရဘက်ကလည်းတွန်လွန်ခဲ့တဲ့ဟိုလက်ကုံ26ခွန်ရှင်းလောက်ပေါ့သိန်းစော်နဲ့လည်းသွားတွေ့ပြီးတော့ဒီကိစ္စလေးဒီလိုရှိတယ်တိုင်းသားတွေဖွဲ့စည်းရလဲဒီလိုပြောတာရှိတယ်ဆွေးနွေးခဲ့တာလည်းရှိတယ်ဒါကြောင့်မို့ကျွန်တော်တို့ကသဘောတူလက်ခံလိုက်တယ်ဦးသိန်းစော်ရဲ့ပြောကြားချက်ပြန်ပြောကြားချက်ကတော့လက်ခံနိုင်တယ်ဒါပေမဲ့ကိုကန့်တို့ဘာလို့ပါလာလို့ရှင်တော့မကောင်းဘူးပေါ့ဒီသဘောပါ
ဒါပေမဲ့သူတို့ကိုဖိတ်ကြားလိုက်ရင်တော့အဲ့ဒီညီလာခံကိုတက်ရောက်မယ်လို့ကိုကန့်နဲ့တောင်းပလောင် TNL တပ်ဖွဲ့ကပြောပါတယ် TNL တပ်ဖွဲ့ပြောခွင့်ရသူတာဖုံးကျော်ကအခုလိုပြောပါတယ
်ကြားလာတာကတော့ဒီဝါကိုလည်းစီးဦးလို့တော့ဝါမှလည်းလုံမယ်NCCD မှာတော့ဆွေးနွေးနေလို့တော့ကျွန်တော်သိတယ် NCCD ဒီမနေ့နဲ့ဒီနေ့ရန်ကုန်မှာဆွေးနွေးရတယ်အဲ့ဒီမှာဆိုပြီးကြားလို့သူတို့ဖိတ်တယ်ဆိုရင်တော့ဖိတ်တယ်ဆိုရင်တော့ကျွန်တော်ပတ်သက်ရမှာပဲဟုတ်ကဲ
့ UWSA နေမြေထဲမှာလက်နက်ကန်တိုင်းသားညီလာခံတရက်လို့ဖို့ပြီးခဲ့တဲ့2014ခုနှစ်ကတည်းက UWSA အဖွဲ့ကစဉ်းစားနေသလို KIO အဖွဲ့ဘက်ကလည်းအကြံပြုခဲ့တာရှိပါတယ်ဒီလိုတိုင်းရင်းသားညီလာခံတရက်ဖြစ်လာဖို့အကျိုးညှိနှိုင်းဆွေးနွေးပွဲတွေကို2014ခုနှစ်ထဲမှာကချင်လိုက်စာနဲ့ကရင်ပြည်နယ်တွင်းမှာကျင်းပခဲ့တာရှိကြောင်းသိရပါတယ်ခင်ဗျာ
တော်ရှိပါခင်ဗျာတနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရစေးရေးအတွက်သဘောတူညီချက်မူကြမ်းတရက်ကိုအစိုးရနဲ့တိုင်းသားကုစရီတွေကြားမှာလက်မှတ်ထိုးခဲ့ပါပြီ။တနင်္ဂနွေလုံးကတိုင်းသားခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေကြားမှာနိုင်ငံရေးဆွေးနွေးပွဲတရက်ဖြစ်လာဖို့အတွက်လမ်းပွင့်သွားခဲ့ပြီလို့အာဏာပိုင်ဘက်ကသုံးနှုန်းပါတယ်။အခုဒီရထားတဲ့သဘောတူညီချက်မူကြမ်းဟာဆိုရင်ငြိမ်းချမ်းရေးအတွက်နောက်ထပ်အဆင့်တွေထွက်ပေါ်လာဖို့အခြေခံကောင်းဖြစ်ပါရဲ့လား။ခိုင်ခန့်မှုရောရှိပါရဲ့လား။ဒီလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူတွေတို့ရရှင်တွေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလူတာမိများလူတာတွေကို VOE ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က 232-382-9994 ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးမေးမြန်းကြမယ်တော်ရှင်တွေကိုကြိုဆိုပါတယ
်တော်ရှင်တွေအနေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်အခုမြန်မာသတင်းတွေကိုခဏထားပြီးတော့နိုင်ငံတကာသတင်းတွေဘက်ကိုကြည့်အောင်ပါအီရန်နိုင်ငံဟာနျူကလ িয়ার လက်နက်တည်ဆောက်ဖို့ကြိုးပမ်းနေတယ်လို့အမေရိကန်နဲ့ဥရောပသမဂ္ဂတို့ကယုံကြည်ပေမဲ့အီရန်အစိုးရကသူတို့ရဲ့နျူကလ িয়ার စီစဉ်အားငြိမ်းချမ်းပြီးတော့တာမန်ပြည်သူတွေအတွက်သာအသုံးပြုသွားမှာဖြစ်တယ်လို့ပြောနေပါဗျ။အီရန်နိုင်ငံရဲ့နျူကလ িয়ার ဆိုင်ရာရည်မှန်းချက်တွေကိုတားဆီးဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့အစ္စရေးနိုင်ငံရဲ့မလွန်လားတဲ့ရွေးချယ်စရာမူဝါဒအကြောင်းကို VOA သတင်းတောင်အန်ဒရီဒီနက်စနီရာကသတင်းပေးပို့ထားတာကိုကိုတန်းထွအောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။အီရန်နဲ့ကမ္ဘာနိုင်ငံကြီး6နိုင်ငံရဲ့ကုစလေတွေဟာအီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီး10နှစ်ကြာကြာဆွေးနွေးခဲ့ပြီးနောက်မှာတော့ပနမသဘောတူညီချက်ရသွားပါပြီ။ဒါပေမဲ့တချို့ကအီရန်နိုင်ငံရဲ့နျူကလ িয়ার လက်နက်ဆိုင်ရာညီမှန်းချက်တွေကိုတားဆီးဖို့အတွက်ထိရောက်မဲ့နည်းလမ်းတွေကိုအခိုက်အမာထောက်ခံနေပါတယ်။အစ္စရေးနိုင်ငံကနျူကလ িয়ার လက်နက်ရှိမဲ့အီရန်နိုင်ငံကိုအန်ဒရီတခုအနေနဲ့မြင်တဲ့အတွက်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်ထာယာဟူးကအစ္စရေးနိုင်ငံအနေနဲ့အီရန်နိုင်ငံအနုမြူပုံမတိဆောက်နိုင်အောင်စစ်တပ်အရတိုက်ခိုက်မယ်လို့တတိပေးလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းဂျွန်ဘောတန်ကတော့ CIA ရကင်တွယ်ရတာကိုထောက်ခံပါတယ
်။ In a world where you have no good options and only two outcomes, one of
ဒါရွေးချယ်စရာလမ်းကောင်းတွေမရှိတဲ့အခြေအနေတစ်ခုပါ။ရွေးချယ်စရာနှစ်လမ်းပဲရှိပါတယ်။တလန်းကတော့အီရန်နဲ့တခြားနိုင်ငံတွေနျူကလ িয়ার လက်နက်ရသွားဖို့ဖြစ်ပြီးနောက်တလန်းကတော့အစ္စရေးနဲ့အမေရိကန်ပြည်ထောင်စုကကာကွယ်တဲ့အနေနဲ့အီရန်နိုင်ငံကိုစီးအေးရတိုက်ခိုက်ဖို့ပါကျွန်တော်ထင်တော့ဒုတိယလမ်းကပိုကောင်းပါလိမ့်မယ်နှစ်လမ်းစလုံးကမကောင်းပေမဲ့ကျွန်တော်တို့ကနီလန်ကောင်းတွေရွေးချယ်စရာမရှိတဲ့အခြေအနေမျိုးမှာရောက်နေတာလေ
အစ္စရေးနိုင်ငံကအီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့တက်ဆိုင်တဲ့ Uranium 238 စခန်းတွေစံတက်ခန်းတွေနဲ့နျူကလ িয়ার လက်နက်တည်ဆောက်ရေးမှာအသုံးပြုတဲ့အရာတွေကိုထုတ်လုပ်တဲ့ engineer လုပ်ငန်းတွေကိုဘုံကျဲတိုက်ခိုက်နိုင်စွမ်းရှိတယ်လို့သုံးသက်သူတွေကပြောလိုက်ပေမဲ့ကျွမ်းကျင်သူတွေကလည်းအီရန်နိုင်ငံကနျူကလ িয়ার နဲ့တက်ဆိုင်တဲ့အရာတွေကိုအလွန်နက်တဲ့မြေအောက်မှာနေရာချထားတယ်ဆိုတာကိုထောက်ပြနေကြတဲ့အတွက်အစ္စရေးနိုင်ငံကထိအောင်တိုက်ဖို့ခက်ခဲနိုင်ပါတယ်ဗြိတိန်နိုင်ငံ Bradford Tech သူက CA သုံးသက်သူ Paul Rogers ရဲ့ပြောကြားချက်အရဆိုရင်အလွန်နက်တဲ့မြေအောက်နေရာတွေမှာရှိတဲ့အရာကိုပိတ်တဲ့အခါမှာအသုံးပြုတဲ့ Massive Ordnance Penetrator လို့ခေါ်တဲ့လက်နက်ကို American ပြည်ထောင်စုတစ်ခုပဲရှိတာပါ
This one is designed specifically to go through many layers of reinforcement
ဒီလက်နက်ဟာကွန်ကရစ်အလွှာပေါင်းများစွာကိုထိုးဖောက်ဖို့အတွက်တည်ထွင်ထားတာဖြစ်ပြီးပိတ်မှတ်မဟုတ်တဲ့နေရာကိုထောက်ပြနိုင်တဲ့အပြင်ပိတ်မှတ်နေရာရောက်မှသာပောက်ကွဲနိုင်တာပါဒီလိုလုပ်နိုင်တာဒီလက်နက်တစ်ခုပဲရှိပါတယ်အလေးချိန်က15တန်ရှိပါတယ်။အမြင့်ကနေပြစ်လိုက်ရင်အချိန်နဲ့ပြစ်မှတ်ကိုမလွယ်ပဲရောက်နိုင်ပါတယ
်။ဒါပေမဲ့ဒီတန်တရားတွေနဲ့မကင်းတဲ့အီရန်နိုင်ငံရဲ့နျူကလ িয়ার လက်နက်တည်ဆောက်ရေးကိုရပ်တန့်ဖို့ဘလို့ပဲတိုက်ခိုက်အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဟာနှစ်နှစ်သုံးနှစ်လောက်ပဲနောက်ဆုတ်သွားမှာပါလို့မစ္စတာရော့ဂျာနဲ့တခြားသုံးသက်သူတွေကဆိုပါတယ်။ Massachusetts နည်းပညာတက္ကသိုလ် MIT ရဲ့နျူကလ িয়ার အစီအစဉ်ဆိုင်ရာကျွမ်းကျင်သူ Jim Walsh ကလည်းဒီအချက်ကိုသဘောတူပါတယ်။
The US intelligence community currently believes that Iran has not yet made
အီရန်နိုင်ငံကအနုမြူပုံးစောက်ဖို့မဆုံးဖြတ်ရသေးဘူးလို့အမေရိကန်ထောက်လှမ်းရေးအသံဝိုင်းကယုံကြည်နေတာပါ2003ခုနှစ်ကရပ်တန့်သွားခဲ့တဲ့အစီအစဉ်တစ်ခုတစ်ချိန်ကရှိခဲ့ပေမဲ့အခုအချိန်ကြီးတော့ဘာဆုံးဖြတ်ချက်မှမချရသေးပါဘူးတကယ်လို့စစ်ရေးရတိုက်ခိုက်ရင်တော့ဆုံးဖြတ်ချက်ချကောင်းချလိမ့်မယ
်အမေရိကန်အမျိုးသားကာကွယ်ရေးတပ်ကသူ NDU ကစစ်ရေးသုံးသက်သူ Thomas Hames ကတော့စီးရတိုက်ခိုက်စရာဘာအကြောင်းမှမရှိဘူးလို့မြင်ပါတယ
် What is the value of bombing if you know you're only sending back
ဒီကိစ္စကိုနှစ်အနည်းငယ်ပဲနှောင့်နှေးစေမယ်ဆိုရင်ဘာလို့သွားဘုံကျဲတိုက်ခိုက်နေဦးမှာလဲဘာဖြစ်လို့လဲဆိုတော့ဘုံသွားကျဲမှာသူတို့ကနျူကလ িয়ার လက်နက်လက်ရှိအမေရိကန်ပြည်ထောင်စုအပေါ်မကျေနပ်မှုတွေပုံများလာနိုင်ပါတယ
် Hames ပြောတာကအီရန်နိုင်ငံကိုဘုံကျဲတင်သလားဆိုရင်မေကွန်းအပေါ်အကြောက်တရားတွေပြည့်နှက်နေပါတယ်ဆိုတာပ
ါ Remember everybody who's saying Iran is on the verge.
Iran နိုင်ငံကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့နှိစက်လာပြီလို့ပြောတဲ့သူတွေက2003ခုနှစ်တုန်းကလည်းအဲ့ဒီလိုပဲပြောခဲ့တယ်ဆိုတာမမေ့ကြပါနဲ့။သတင်းဟောင်းတွေကိုပြန်သွားဖတ်ကြည့်ကြပါ။အဲ့ဒီတုန်းကလည်းအီရန်နိုင်ငံဟာအနုမြုံပုံရရှိဖို့3နှစ်ဖဲလိုတော့တယ်လို့ထင်ရှားတဲ့ပုံကိုယ်တွေပြောတာကိုတွေ့မယ်လို့ထင်ပါတယ
်။အီရန်နိုင်ငံကိုဘုံကျဲရင်အားပေးသူတွေကမဟာဗျူဟာတစ်ခုကိုအစိုးပြုနေတာမဟုတ်ပဲဘလို့အဆုံးသတ်မလဲဆိုတာကိုမသိပဲနဲ့ဘုံကျဲပြီးရင်ကျဲဖို့ကသာအကြံပြုနေတာပါလို့ Hames ကပြောလိုက်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ရှင်တို့ခုနားဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့ဧပြီလ4ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ32လိုင်းနိုမီတာ40နဲ့လိုင်းနိုမီတာ50ပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းတွေတဲ့ကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းတိုင်းထုတ်လွှင့်ပေးနေကြ American Style Indian 3နှုံအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလည်းလေ့လာရဖို့ရှိပါတယ်။ဒါ့အပြင်မျိုးသမီးကဏ္ဍမှာဆိုရင်မြန်မာနိုင်ငံမှာမျိုးသမီးများအကြမ်းဖက်ခံရမှုပပျောက်ရေးအခြေအနေဘယ်လိုရှိပါသလဲ
။အဓိကအချက်ချင်းကအကြမ်းဖက်မှုလို့နားမလည်ရပါရှင့်။ဆိုတော့လေကျွန်မအဓိကထားပြီးပြောချင်တာတော့အမျိုးသမီးတွေအသက်ခံရတာ။တိုင်းနှက်ခံရတာ။
အကြခင်မှာအပြည့်စုံကိုနားဆင်ရပါမယ်ရှင်ဒီနောက်မှာတော့သိပ္ပံနဲ့ဤပညာစီစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုပြောသွားခဲ့တဲ့စီစဉ်တွေထဲကမှအရင်ဆုံးတော့ကမ္ဘာသတင်းတွေထဲကမြန်မာသတင်းတွေကိုကောက်နှုတ်ပြီးဥကြောစန္တာကတင်ဆက်ထားပါတယ်ရှင
်ညဉ့်ညင်းရင်းနဲ့ကစားခြင်းဆိုတဲ့ခေါင်းစဉ်နဲ့ Foreign Policy Magazine မှာ Kim Yulif ရေးသားထားတဲ့ဆောင်းပါးကိုဥစွာတင်ပြလိုပါတယ်ခနော်ခနဲ့အပြစ်ခတ်ရဆဲရေးဟာသုံးနေတဲ့ရောက်လာခဲ့တာနဲ့အမျှညဉ့်ညင်းရေးဖော်ဆောင်ဖို့နိုင်ငံတကာအကူအညီတွေလည်းပုံမကျပြန့်လာပါတယ်မလ29ပြည်လုံးကျောက်အပြစ်ခတ်ရဆဲရေးမူကြမ်းလက်မှတ်ရေးထိုးကြပြီးခေါင်းဆောင်အများစုကဆက်လက်ညှိနှိုင်းလိုတဲ့စိတ်ဆန္ဒရှိကြပေမဲ့အဓိကကွဲလွဲချက်တွေကိုတော့အချိန်တိုအတွင်းညှိနှိုင်းလို့ပြည်လည်နိုင်စရာအကြောင်းမရှိသေးပါဘူးစစ်ဘက်ကကြီးစိုးနေတဲ့အစိုးရဟာအလုံးကတောင်းတနေသလောက်လိုက်လျောပြောင်းလဲခွင့်ပြုပါမလားဆိုတာစိုးရိမ်နေရဆဲပါဒီအခြေအနေမှာနိုင်ငံတကာအထောက်ပံ့တွေဒေသန္တရဖွံ့ဖြိုးရေးအကူအညီတွေဟာညဉ့်ညံရေးဖြစ်စဉ်လင်းမြန်းအောင်ရည်ရွယ်တာဖြစ်ပေမဲ့လက်တွေ့ဖြစ်နိုင်ပါမလားစူပူတောင်းကျမှုတွေကိုအကြောင်းပြပြီးစစ်တပ်တပ်ဆွဲထားတဲ့နေရာတွေမှာဒီစီမံကိန်းတွေကိုအကောင့်ထဲပေါ်နိုင်ပါမလားတခါဘက်ပေါင်းစုံကအာဏာရှိသူတစုလောက်ကပဲသူတို့ကိုကြိုးဒါမှမဟုတ်သူတို့နိုင်ငံရေးအမျက်အတွက်ဒီလုပ်ငန်းတွေကိုအသုံးချသွားတာလည်းဖြစ်နိုင်ပါတယ်ပူဆူရာကအစိုးရဟာဖွံ့ဖြိုးရေးလုပ်ငန်းကိုမဲလုံးအဖြစ်သုံးပြီးတိုင်းရင်းသားအင်အားစုတွေကိုဝေစုခွဲပေးခြင်းအပြင်ညဉ့်ညံရေးဖြစ်စဉ်ပေါ်ယုံကြည်မှုအားလျော့သွားနိုင်ပါတယ်ဒီပြစ်ခတ်ရဆဲရေးဆိုတာဟာလည်းအစိုးရကစီးရေးချက်ထွင်ဖို့လှက်ွက်တစ်ခုသာဖြစ်တယ်ဆိုတဲ့အယူဆတွေလည်းရှိနေသေးပါပျော်ပြောင်းညင်သာတဲ့နိုင်ငံရေးအခြေအနေအကွာဒေသတချို့မှာတော့အပြစ်ရဆဲရေးဟာဖွံ့ဖြိုးတိုးတက်မှုအစစ်အမှန်ကိုပေါ်ဆောင်ပေးနေတာလည်းတွေ့ရပါရဲ့အစိုးရအနေနဲ့စေတနာအရင်းခံမရှိဘဲညဉ့်ညံဖွံ့ဖြိုးရေးစီမံကိန်းတွေဆက်လုပ်သွားရင်တော့ရလကအကောင်အဆိုးရောထွေးတွေ့ရမှာပါမျှော်လင့်မထားတဲ့နိုင်ငံရေးအကျိုးဆက်တွေလည်းရှိလာနိုင်ပါတယ်ဒါကြောင့်ပဋိပက္ခဒေသတွေမှာဝင်ရောက်လုက္ကင်မဲ့နိုင်ငံခြားအစိုးရတွေဟာပူပြီးလက်တွေ့ကျစိတ်ရှည်တဲ့ချင်းကမ်းမှုမျိုးကိုတွေ့ပြီးညဉ့်ညံရေးနဲ့ကစားရမှာသတိပြုရပါလိမ့်မယ်လို့ရေးသားထားပါရခင်ဗျာ။စင်ဆာဖြတ်တောက်မှုခစ်လွန်မြမစာပေလောကဒူထားခြင်းဆိုတဲ့ခေါင်းစဉ်နဲ့ The Diplomat မှာ Poppy McPherson ရေးသားထားတဲ့ဆောင်းပါးကိုလည်းတင်ပြလိုပါရ။မြမစာပေလောကဟာဆယ်စုနှစ်နဲ့ချီပြီးနိုင်ငံရေးနဲ့နှိမ့်ွယ်လာခဲ့တာပါ။နိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်ဦးနုဟာနိုင်ငံရေးသမားစာရေးဆရာတယောက်ဖြစ်ပါတယ်။ကိုလိုနီခေတ်နောက်ပိုင်းကစပြီးမြမစာပေလောကရဲ့အဓိကတွန်းအားဟာအမျိုးသားရေးစိတ်ဓာတ်ဖြစ်ပါတယ်။1962စစ်တပ်အာဏာသိမ်းပြီးနောက်စင်ဆာဖြတ်တောက်ရေးခေတ်ကိုစတင်ခဲ့ပါတယ်။အဲဒီချိန်ကစပြီးစာရေးဆရာတွေဟာအစိုးရဘက်ကမပင်းရင်မရက်တည်နိုင်လို့ဖြစ်ခဲ့ပါတယ်။အခုတော့အဲ့ဒီခေတ်လွန်လာခဲ့ပါပြီ။စာရေးဆရာတွေပုံမလွတ်လပ်လာပြီးကြိုက်တာရေးလို့ပြောလို့ရတယ်။သို့ပေမဲ့ကိုဟါကိုသတိထားဆင်ခြင်နေရတာတော့ရှိနေပါသေးတယ်။အစိုးရကိုဝေဖန်သူတွေဟာအာဏာပိုင်တွေရဲ့ black list ထဲမှာပါနေဆက်ဖြစ်ပါတယ်။ဒီပြုပြင်ပြောင်းလဲမှုတွေဟာရုပ်တရက်ရဆိုင်သွားနိုင်သလားဆိုတာကိုတော့ဘယ်သူမှကြိုတင်မသိနိုင်ဘူးလို့ရေးသားထားပါခင်ဗျာ
။ဒါကတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်ပြီးတော့ဥကြောစန္တာတင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်မှာအမျိုးသမီးကဏ္ဍကိုတင်ဆက်ဖို့ရှိပါတယ်ရှင်အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြ American Indian အသုံးနှုန်းတွေကိုဒေါ်လာလတန်ကတင်ဆက်ထားပါတယ်ရှင
်
ောရရှင်များရှင
် hot water
ရေနွေ
cold water
ရေအေးစသဖြင့်အသုံးနှုန်းတွေဟာရိုးရိုးရေနီးပါအသုံးများလာပါလေထူးခြားတဲ့အချက်တစ်ချက်ကတော့ဒီအသုံးနှုန်းတွေအလုံးဟာအခြေအနေသိပ်မလှကြတဲ့အသေးပဲကိုဖော်ဆောင်ကြတယ်ဆိုတာပါပဲဥပမာအားဖြင့
် in the hot water
ဆိုတဲ့အသုံးနှုန်းဟာဒုက္ခအကြီးကျယ်ရောက်နေတယ်လို့အသေးပဲရပါတယ်စာလုံးပေါင်းက in in အထဲမှာ the the hot hot water water ရေနွေးလို့အသေးပဲရတော့ရေနွေးထဲရောက်နေတယ်လို့ထပ်ရိုက်အသေးပဲရပါတယ်လက်တွေ့ဘဝမှာတော့ဒုက္ခအကြီးကျယ်ရောက်နေတယ်ဆိုရင်ဒီအသုံးကိုညီညွတ်အသုံးပြုလို့ရပါတယ်ဒီတော့နဲ့ပတ်သက်လို့ George Grove ပြည်တဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Joe is really in hot water now. His girlfriend just found out he is seeing another woman.
Joe တယောက်တော့ဒုက္ခရောက်နေပြီဗျ။သူနောက်အမျိုးသမီးတယောက်နဲ့တွေ့နေတာသူ့ရင်းစားကတည်သွားပြီလို့အထိပယ်ရပါတယ်။ In the hot water ကဒုက္ခရောက်နေတယ်လို့အထိပယ်ရတော့စန့်ကျင်ဘက်ဖြစ်တယ
် Cold water.
ဆိုတဲ့ရေအေးကကောကောင်းတဲ့အသေးပဲများဆောင်းမလားလို့ယူဆကြရှိပါတယ်ဒီလိုတော့လည်းမဟုတ်သေးပါဘူးအထူးသဖြင့
် to throw cold water
ဆိုတဲ့အသုံးနှုန်းမှာစာလုံးပေါင်းက throw throw ပြစ်တာ cold ကိုလာအေးတာ water water ကရေဆိုတော့စကပိုက်တစ်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ရေအေးနဲ့ပြစ်လိုက်တယ်ဆိုတဲ့အသေးပဲဖြစ်ပေမဲ့လို့ idiom အသေးပဲကတော့အကြဉာဏ်တစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအားမပေးတဲ့သဘောဖြစ်ပါတယ်။တနည်းအားဖြင့်တော့ထတောက်ဖို့ဟန်ပြင်းနေတဲ့မိကိုရေနဲ့ပက်ပြီးနှိမ့်လိုက်တဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Everybody in the office thought my idea was great, but the boss threw cold water on it.
ရုံးမှလူတိုင်းကကျွန်တော်အကြံပေးချက်ဟာတကယ်ကိုကောင်းတယ်လို့ယူဆကြတယ်လေ။ဒါပေမဲ့ဌာနကြီးကဲကတော့သဘောကျပုံမပေါ်လို့အာမပေးဘူးပြောလို့အသေးပဲရပါတယ်ဒုက္ခအကြီးကျယ်ရောက်နေတယ်ဆိုရင်ဘယ်လိုပြောမလဲ
In the hot water
လို့ပြောနိုင်ပါတယ်အကြဉာဏ်တစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအာမပေးတဲ့သဘောဆိုရင်ဘယ်လိုပြောမလဲ
To throw cold water
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနက်ခင်းတိုင်းတင်ဆက်ပေးနေကြ American Indian သုံးနှုန်းတွေကိုဒေါ်လာလာတန်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်ခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်အမျိုးသမီးကဏ္ဍမှာတော့အမျိုးသမီးတွေပေါ်ကြံဖက်မှုပပျောက်ရေးလှုပ်ရှားမှုအခြေအနေမြန်မာနိုင်ငံမှာဘယ်လိုရှိနေသလဲဆိုတဲ့အကြောင်းဒီရေးလှုပ်ရှားဆောင်ရွက်နေတဲ့မတ်မေစပယ်ဖြူကိုဒေါ်လာလာတန်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားတာပါမတ်မေစပယ်ဖြူကတော့အမေရိကန်နိုင်ငံခြားရေးဌာနကမကြခင်ကပဲ2015ခုနှစ်အတွက်ချီးမြှင့်တဲ့ Women of Courage Award အမျိုးသမီးတတ်သိရှင်ဆုချီးမြှင့်ခံရသူဆုရှင်တွေအနက်တဦးပါဝင်ဖြစ်ပြီးတော့ကြားမဒန်းတူကွန်ရက်အဖွဲ့ကိုမှတည်သူလည်းဖြစ်ကချင်ငိုင်းငယ်ရေးကွန်ရက်ကိုမှတည်သူလည်းဖြစ်ပါတယ်နားဆင်ကြည့်အောင်ပါရှင် You can bend but never break me cause it only serves to make
မစ္စဘက်ဖြူကချီငင်းချမ်းရေးကွန်ရက်ပေါ့နော
်ဟို
မာတီဒူရီအနေနဲ့ပါဝင်ဖြစ်တယ်နောက်တစ်ခုက Gender Equality Network ပေါ့နော်ကျမကြီးကဒန်းတူညီမျှရေးကွန်ရက်ရဲ့ Director လည်းဖြစ်တယ်ပေါ့နော်အဲ့ဒီအဖွဲ့ကိုလည်းထူထောင်ခဲ့တယ်ဆိုတော့ကျမအသေးစိတ်မေးလို့တာကအမျိုးသမီးများပေါ်အကြံဖက်မှုပပျောက်ရေးပေါ့နော
်
အမျိုးသမီးများပေါ်အကြံဖက်မှုပပျောက်ရေးဆိုတဲ့နေရာမှာခုတလောဒီဆန္ဒပြမှုကြီးဖြစ်တဲ့နေရာမှာအမျိုးသမီးတွေဥမာလက်ဘရောင်းမှာဆိုရင်ဒေါခင်ဝင်းလူအမျိုးသမီးကြီးတနပ်ပြေခံပြီးတည်ဆုံးခဲ့ရတဲ့ရှိတဲ့အခုနောက်ဆုံးလက်ဘရမ်းမှာကျောင်းသားတွေဆန္ဒပြတဲ့နေရာမှာလည်းကျောင်းသူအမျိုးသမီးလေးတွေ
ပါဝင
်ပြီးတော့ရိုက်နှက်ခံရတာတွေအကြမ်းဖက်ခံရတာတွေရှိပါတယ်။အဲ့ဒီလိုအနေထားမျိုးမှာရောမီစပယ်ဖြူတို့အနေနဲ့ဘယ်လိုဆောင်ရွက်လို့ရပါလဲ
။အဓိကကတော့ကျမတို့နိုင်ငံမှာကအမျိုးသမီးတွေကိုအကြမ်းဖက်တာဟာစောက်စရာကောင်းလောက်အောင်လူတို့လူတန်းသားပေါင်းစုံမှရှိတဲ့အမျိုးသမီးတွေဟာအကျန်းဖက်ခံနေရတာပါအခုအမပြောသွားသလိုဒေါခင်ဝင်းဘယ်သူမှတောင်းတလဲသမားလူတန်းသားတွေကအမျိုးသမီးတွေအကျန်းဖက်ခံရသလိုအလုပ်သမားလူတန်းသားဖြစ်တဲ့စက်ရုံလို့ရုံဒီမှာအလုပ်လုပ်နေတဲ့အလုပ်သမားလေးတွေပေါ့နော်သူတို့ရဲ့လောက်ခလာစာရဖို့အတွက်တောင်းဆိုတဲ့အခါမှာလည်းအကျန်းဖက်ခံရတာပါပဲအဲ့လိုပဲအခုတောင်းသူတောင်းသားတွေပညာရေးအတွက်တောင်းဆိုတဲ့အခါမှာလည်းကျွန်တော်တို့အကျန်းဖက်နှိမ်နှင်းခံရတာရှိသလို ကျွန်တော်တို့ဒီပြီးခဲ့တဲ့နှစ်လလောက်ကပဲအစင်ဒေတာမှာဖြစ်သွားတယ်ပေါ့နော်အစင်ဆံမာလေးနှစ်ယောက်ရရဆက်ဆက်အစမ်းဖက်ခံရပြီးတော့မှအသက်ခံရတဲ့ကိစ္စတွေပေါ့ပုံမဏီတွေမှာအလုပ်လုပ်တဲ့အမျိုးသမီးတွေတည်းအိမ်မိုင်းဆိုင်ရာအစမ်းဖက်ခံရတာပါပဲအဲ့လိုပဲကျွန်တော်တို့ဒီကိုယ်အိမ်ထဲမှာနေနေတဲ့ကလေးတွေအပါအဝင်မရင်းကျင်တာတွေအိမ်မိုင်းဆိုင်ရာစော်ကားတာတွေကျွန်တော်မိတ္တူကစားနေရပါတယ်ဒါပေမဲ့လည်းကျွန်တော်တို့အဓိကရင်ဆိုင်နေရတဲ့ပြဿနာဘာလဲဆိုတော့အမျိုးသမီးတွေပေါ့အစမ်းဖက်တာဟာတကယ်ကိုဦးစားပေးပြီးလှုပ်ဆောင်ရမယ်ပြဿနာတရားဖြစ်တယ်လို့နိုင်ငံတော်အစိုးရအပါအဝင်ဒုကနားမလည်နေတာပေါ့နော်ပြီးတော့အဲ့လိုမျိုးသမီးတွေပေါ့အစမ်းထားမှုပပျောက်ရေးအတွက်ကျမတို့ကလှုပ်ဆောင်တဲ့အထောက်ရှာမှုတွေအသိပညာပေးတဲ့လုပ်ငန်းတွေကိုလည်းပဲအလောက်ကြီးအားပေးထောက်ခံခြင်းမရှိတာပေါ့နော်စံပိုးကူညီမှုမရှိတာတွေဟာကျမတို့အခုကြုံရတဲ့ပြဿနာတွေပါပဲပြောချင်တာကကိုယ့်ဘက်ကလုပ်နိုင်တဲ့အရာတွေအားလုံးကိုကျမတို့ကစူးစမ်းပြီးလုပ်ပေမဲ့လည်းကျွန်တော်တော့ခရီးမပေါက်ပါဘူးရှင့
်ခရီးမပေါက်ဘူးဆိုတော့အဓိကအခက်ခဲရပါပါလေရှင
့်အဓိကအခက်ခဲကအကျန်းဖက်မှုအကျန်းဖက်မှုလို့နားမလည်ရပါရှင့်သို့တော်လည်းကျွန်မအဓိကထားပြီးပြောချင်တာတော့အမျိုးသမီးတွေအသက်ခံရတာတိုက်နှက်ခံရတာပဒင်းကျင့်ခံရတာဒီလောက်ကျွန်တော်တို့မြေတူပါပဒင်းနေထဲမှာစားနေရပါရဲ့နဲ့အဲ့ဒီလိုပြစ်ဒဏ်ကျူးလွန်တဲ့သူတွေကိုနှက်လောက်သားလောက်အောင်ထိထိရောက်ရောက်အပြစ်ပေးအေးအေးယူတယ်ဆိုတာတွေကိုကျွန်တော်တို့ကစိတ်ကြီးမမြင်မတွေ့နေရတာဥပမာလင်းပြောရရင်တချို့ကိစ္စတွေဆိုရင်တရားခဏအောင်မှအခုထိမဖော်ထုတ်နိုင်တာပေါ့နော်အဲ့ဒီလိုကိစ္စတွေဖြစ်နေတဲ့တွေကျူးလွန်တဲ့သူတွေဟာတရားဥပဒေအရအပြစ်ပေးခြင်းမခံရတဲ့တွေလွတ်နေတဲ့တွေထပ်ထပ်ပြီးတော့မှကျူးလွန်နေဦးမှာပဲဥပဒေဘလောက်ပဲရှိရှိတစ်ဖက်မှာလည်းပဲဒီအကျန်းဖက်ခံရတဲ့သူတွေကိုပါကွယ်စောင့်ရှောက်ပေးနိုင်တဲ့စနစ်တွေစုစုစောင့်ရှောက်မှုပေးနိုင်တဲ့ဝန်ဆောင်မှုတွေဘာတစ်ခုမှကျွန်တော်တို့နိုင်ငံမှာမမေရရလက်ဆုပ်လက်ကမ်းပြကြလေမရှိပါဘူးပေါ့နော်ကျမတို့လို့အမျိုးသမီးအရေးလှူရှာရတဲ့လူတွေအကျန်းဖတ်မှုကိုတွန်းလှန်စပြဖို့အတွက်စူးစမ်းနေတဲ့လူတွေအတွက်အခက်အခဲအများကြီးပဲဖြစ်စီပါတယ်ဆက
်နိုင်ငံတွေကထောက်ပြတာကတော့ impunity ပေါ့နော်တာဝန်ရှိတဲ့လူကျူးလွန်တဲ့လူကိုထိထိရောက်ရောက်အရေးမယူနိုင်ခြင်းကအဓိကပြဿနာလို့ဆိုပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါနော
်ပရိပခဖြစ်တဲ့ဒေသမဟုတ်တဲ့မြို့ပေါ်မှာပေါ့ရန်ကုန်မြို့ပေါ်မှာလို့တရားဥပဒေစိုးမိုးမှုတခြားနေရာတွေထက်ပိုပြီးတော့ရှိတယ်လို့ယူဆရတဲ့နေရာမှာဖြစ်သွားတဲ့ဇန်းဖက်မှုတွေပဒိမ့်မှုတွေကိုတောင်မှတိတိကျကျအရေးယူဖော်ထုတ်နိုင်ခြင်းမရှိတာစစ်မဲ့ဖြစ်သွားနေတဲ့ပြိပခဖြစ်သွားတဲ့ဒေသတွေမှာရှိတဲ့အမျိုးသမီးတွေကိုအကျန်းဖက်မှုတွေကိုကျမတို့ကဘယ်လိုဖော်ထုတ်အရေးယူနိုင်ပါလဲပေါ့နော်တကယ်တမ်းမှာကျမတို့နိုင်ငံမှာဖြစ်နေတာက overall ဥပဒေပြုတ်ရဲ့စနစ်နဲ့ဥပဒေပြုတ်ရေးမှန်တိုင်းတရားဥပဒေစိုးမိုးရေးမှန်တိုင်းတစ်ခုလုံးကိုတို့ရင်းပြတ်စီးနေရပါတကယ်တမ်းမှာမျက်နှာဆုံးရှုံးတဲ့လူခွင့်ရေးချိုးပေါက်ခံရတဲ့ပြီးတဲ့အခါမှာမတိန်ကျင့်ခံရတဲ့ပိမဲဆိုင်ရာထိပါစော်ကားခံရတဲ့တိုင်းရင်သားဒေသစစ်မှတ်ဖြစ်ပွားတဲ့ပြိပခဒေသတွေမှာမဟုတ်ပါဘူးနေရာတိုင်းမှာဖြစ်နေတဲ့အလို့သမီးတွေကိုအကျန်းဖက်မှုတွေအပေါ်မှာတော့ကျမတို့ကထိထိရောက်ဘာမှဖော်ထုတ်အရေးယူနိုင်ခြင်းမရှိပေမဲ့ကိုယ့်ရဲ့ပြည်သူလူထုအကျိုးအတွက်ပေါ့နော်အခုဒီတောင်းသားတွေဖြစ်တဲ့ကိစ္စဟာအထင်ရှားဆုံးပြလို့ရတဲ့ example ပါပဲအဲ့တော့ကိုလူတို့အကျိုးအတွက်ကိုရဲ့နိုင်ငံအတွက်ကိုကျမတို့ကဟိုတခုခုကြောင်းလဲအောင်စူးစမ်းတဲ့သူတွေမှာဆိုရင်တော့တရားဥပဒေအရအိခါစံအရန်ရန်ကိုစိုးမိုးလာပါပဲပေါ့နော်။အဲ့တော့ဥပဒေဒီတကယ်တမ်းတက်ရောက်ရမယ့်နေရာမှာမတက်ရောက်ဘဲနဲ့နှိတ်ကွတဲ့နေရာပေါ့နော်။နေရာမှာကြတော့မှဥပဒေကိုထုတ်ထုတ်သုံးနေတာဟိုကကျမတို့ကအကြီးမားဆုံးပြဿနာပဲ။အဲ့တော့အခုထိလည်းမပေါ်သေးတဲ့မတိမ်မှုတွေတရားခံခေါ်လို့မရတဲ့အကြမ်းဖက်မှုတွေအများကြီးပဲရှိနေပါသေးရဲ့။တာမန်လူတွေကျူးလွန်လာတာမဖော်ထုတ်နိုင်တာဒီလိုတာဝန်ရှိတဲ့လက်နက်ကိုင်တွေကအာဏာရှိတဲ့လူတွေကကျူးလွန်တဲ့ကိစ္စတွေပို့လို့တောင်မှကျမတို့တွေကဖော်ထုတ်နိုင်ဖို့အတွက်အခက်အခဲတွေရှိနေပါတယ်ဖော်ထုတ်ဖို့စူးစမ်းတဲ့သူတွေဟာလည်းအနေရတွေ့တယ်ချင်းချောက်မှုတွေနဲ့ရင်ဆိုင်ရတယ်အဲ့ဒီခါကျတော့ကျမတို့ရဲ့ဒီတရားဥပဒေစိုးမိုးရေးနဲ့အမှန်တရားပေါ်ပေါက်ရေးအတွက်ဆောင်ရွက်တဲ့လုပ်ငန်းတွေအကုန်လုံးဟာတော်ဟိုချိန်ချောက်မှုတစ်ခုလိုမျိုးပဲကျမတို့ကပြောရမှလို့ဖြစ်နေရပေါ့နော
်ဟုတ်ကဲ့ကျမမှတ်မိတဲ့လောက်တော့မနစ်တုံးပါပေါ့နော်ကုလသမဂ္ဂကအကြီးမှုချင်းပါတယ်နိုင်ငံတကာအမျိုးသမီးပေါ့အချမ်းဖက်မှုပပျောက်ရေးနှစ်နဲ့ဂျုံကြိုက်ပြီးတော့ပေါ့နော်မတ်မေစပယ်ပြုလို့အပါပဲအမျိုးသမီးတချို့တို့ကဒီအစီရင်ခံစာထုတ်တာတွေ့ရပါတယ်အစီရင်ခံစာခေါင်းစီကတော့တိတ်ဆိတ်ချင်းဤနောက်ခွဲအမျိုးသမီးများပေါ်အချမ်းဖက်မှုနဲ့သူတို့ဤခံနိုင်ရည်စွမ်းဆိုတဲ့ဒီသူတည်တနာစာတမ်းပေါ့နော်ရန်ကုန်နဲ့မော်မြိုင်တို့မှာဒီအမျိုးသမီးတွေ38ဦးကိုတွေ့ဆုံမေးမြန်းပြီးတော့လုပ်ခဲ့တယ်ဆိုတော့အဲ့ဒီတွေ့ရှိချက်တွေနဲ့စိုးရိမ်မကင်းဖြစ်စရာဘာတွေရှိရလဲရှင
်အဓိကတော့ကျွန်တော်တို့က intimate partner violence လို့ခေါ်တဲ့ဒီကိုယ့်ရဲ့ရင်းနှီးတယ်ပေါ့နော်တက်တွဲပေါ်အမျိုးသားအဖော်တွေကပြုလုပ်တဲ့ အကျန်းဖတ်မှုတွေကိုကျမတို့အဓိကမေးထားတာပါ။ဟု
တ်ကဲ့။
အဲ့တော့ကျမတို့ရဲ့တွေ့ရှိချက်အရဆိုရင်တော့ကျမတို့အင်တာဗျူးမှာပါမယ်တဲ့အမျိုးသမီးတိုင်းလူလူဟာသူတို့ရဲ့ဘဝမှာတစ်ခုဖက်ပေါ်တဲ့အကျန်းဖတ်မှုပုံစံပေါ့နော်
။ဟုတ်ကဲ
့။ရုပ်ပိုင်းဆိုင်ရာအကျန်းဖတ်မှုတစ်ခုပဲကြုံရတာမဟုတ်ဘူး။ရုပ်ပိုင်းဆိုင်ရာအကျန်းဖတ်မှုကြုံရတယ်ဆိုရင်စိတ်ပိုင်းဆိုင်ရာရောစီးပွားရေးအကျန်းဖတ်တာရောနိုင်ငံဆိုင်ရာအကျန်းဖတ်မှုတွေရောပါတွဲဆက်ပြီးခံစားရတာပါ။အဲ့တော့တကြိမ်ထက်မကတော့တစ်ခုထက်မကတော့အကျန်းဖတ်မှုပုံပန်းတွေကိုသူတို့ဘဝတစ်လျှောက်လုံးမှာခံစားခဲ့ရတယ်ပေါ့နော်။အဲ့တော့အဲ့လိုသူတို့ကျူးလွန်တဲ့သူတွေဟာသူတို့နဲ့ယဉ်ကျေးကျွမ်းဝင်တဲ့လက်တွဲပေါ်ကြီးဖြစ်ကြတယ်လေ။သူတို့နဲ့မတိကျွမ်းသောတကြိမ်တွေလည်းပါဝင်ပေါ့။အဲ့တော့အဲ့လိုအကျန်းဖတ်မှုတွေကြုံရတဲ့အခါမှာအမျိုးသမီးတွေဟာဘယ်ကဘသူစီကဘလို့အကူအညီရပါတယ်ဆိုတာကိုကျွန်တော်တို့မေးကြည့်ရင်တော့
ဟုတ်ကဲ့
သူတို့မှဟိုရွေးချယ်စရာပေါ့နော်။သွားပြီးတော့ရင်ဖွင့်တိုင်ပင်စရာအဲ့လိုမျိုးဝန်ဆောင်မှုတွေကိုရနိုင်တဲ့နေရာမရှိသလောက်ပဲဖြစ်တယ်ဆိုတာကိုတွေ့ရပါတယ
်။နောက်တစ်ခုကျွန်မမေးချင်တာကတော့ဒီအမျိုးသမီးများပေါ်အကျန်းဖတ်မှုပပျောက်ရေးဥပဒေပေါ့နော်။အဲ့ဒါကိုလေမမီစပြဖြူတို့နဲ့တခြားအမျိုးသမီးရေလှူရှာသူတွေကအစိုးရနဲ့ပေါင်းပြီးတော့ပေါ့နော်။လွတ်တော်မှာတင်ဖို့ကြိုးစားနေလို့သိရပါတယ်။ဥပဒေတွေချမှတ်စီးပင်းတွေချမှတ်ပေးမယ်လို့လေကျူးလွန်တဲ့သူတွေကိုတာဝန်ရှိတဲ့သူတွေကအရင်ပြုလို့ရှိရှင်။ဘာဥပဒေပဲချမှတ်ချက်မှာတကယ်ကြတော့ထိရောက်မှုရှိပါမလားရှင်
။အားလည်းသမ်းပါရဲ့။အဲကျွန်တော်နိုင်ငံမှာခုနကစစ်ချက်ကြဥပဒေတွေရှိတယ်ဗျာလေ။အဲဒီဥပဒေအတိုင်းရေးသားလိုက်တာမျိုးရှိတာအဓိကပြဿနာဖြစ်နေတာပေါ့။ကျွန်တော်တို့ခုရေးဆွဲနေတဲ့ဥပဒေချမ်းထဲမှာတော့ဥပဒေရင်ဒီဥပဒေကိုလက်တွေ့လိုက်မှာရှင်းသုံးတဲ့အခါမှာလိုက်နာဆောင်ရရမယ်လို့တုံးတုံးကြီးလေကျမတို့ဒီမှာမရှိသေးတဲ့ mechanism တွေကိုပါကျမတို့ကဥပဒေကြ develop လုပ်ဖို့အတွက်ကျမတို့ကအဲ့ဒီ idea ကိုဖက်သွင်းထားပါတယ်ဆက
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မမစ်ပြဖြစ်
ဖြစ်ဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ပ
ါ you can bend but never စမင်းနဲ့မနက်ခင်းတိုင်းထုတ်လွှင့်နေကြမြို့သမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါလေရှင်အခုသိပ္ပံနဲ့ဤပညာစီစဉ်ကိုဆက်လက်တင်ဆက်ပေးပါမယ်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါလေရှင်
တန်လွင်မြတ်မှာမြစ်တရံစာတသုံးဆွဲဖို့အတွက်လှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးစိုးရင်ရတဲ့အနေအထားတွေကိုဒီတစ်ပတ်မှာပြောပြပေးမှာပါမြန်မာနိုင်ငံရဲ့အဓိကမြစ်ကြီး၄တွေမှာအရေးပါတဲ့တန်လွင်မြတ်ဟာမြန်မာနိုင်ငံထဲမှာတိုင်းဒေသလူမျိုးစုဒေသတွေကိုဖျက်ပြီးစီးဆင်းနေတယ်လို့အိန္ဒိယနိုင်ငံတွေမှာပါဖျက်ဆီးတဲ့မြစ်တစ်စင်းဖြစ်ပါတယ်ဒါကြောင့်ဒီမြစ်ရဲ့တရံစာတကိုထုတ်ယူသုံးဆွဲမယ်ဆိုရင်အတော့ကိုသတိထားရမယ်လို့မြမပြည့်မြဲစွန့်ရင်အသင်းရင်းမြဲအထွေထွေအတွင်းမှုအန်ဝါစီဝဗေဒပညာရှင်ဦးအောင်မြင့်ကပြောပါတယ်
တန်လွင်မြစ်တရံစာတကိုနိုင်ငံတော်ရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုပြီးသုံးချနေနေရမှာအဓိကဒီမြစ်တရံစာတရဲ့ဒီအလျက်စက်ဒီကိုထုတ်ယူအသုံးချခြင်းနဲ့ပတ်သက်တဲ့ကိစ္စတွေဟာတကယ်ပဲ sustainable development ဖြစ်မဖြစ်ပေါ့အဲ့ဒါတွေနဲ့ပတ်သက်ပြီးကျွန်တော်တို့စိုးရင်ပုံမှန်မှုရှိပါတယ်
။ဘာကြောင့်စိုးရင်ရတာပါလဲဆရာဒီတန်လွင်မြစ်ပေါ်မှာရေကာတာတွေဘလောက်များစောင့်နေလို့စိုးရင်ရတာပါလ
ဲ။မြစ်ညာပိုင်းဖြစ်တဲ့အပေါ်ပိုင်းရုပ်နိုင်ငံကလည်းဒီဓာတ်မှန်တွေစောက်ဖို့စီမံကိန်းတွေအများကြီးရှိပါတယ်။ဓမ္မပီဘက်ကလည်းရှိတယ်ပေါ့နော်ဒါအခိုင်အမာပေါ့အဲ့ဒီရှိတဲ့စီမံကိန်းတွေကိုကြည့်တဲ့အခါမှာဒီဒီရုပ်နိုင်ငံဘက်ကတော့ကျွန်တော်တို့ဘာမှမတက်နိုင်ဘူးပေါ့ဒါပေမဲ့လို့ကျွန်တော်တို့အနေနဲ့ဒီမြစ်ကတခုတည်းဖြစ်တဲ့အတွက်ဒီရေတရံစာတကိုခွဲခြားသုံးပြုရေးမှာကမ္ဘာလုံးနဲ့ဆိုင်တဲ့ဒီ transboundary laws and regulation တွေကိုတစ်ဖက်ကဆောင်ရွက်ထားတာတွေကျွန်တော်ဘက်ကဆောင်ရွက်ဖို့ရှိသလားနောက်ပြီးဘယ်လိုခြေအနေလုပ်နေသလဲဆိုတာကျွန်တော်ဆွေးနွေးတာတွေရှိတယ်အဲတခုပေါ့နောက်တစ်ခုကတတမအမြင့်ကြီးတွေစောက်ပြီးထုတ်မယ်ဆိုလို့ရှိရင်ခိုင်မာမှုပေါ့နော်သူ့ရဲ့ဒီစောက်မှုဉာဏ်ပညာတွေကဘယ်လောက်ထိခိုင်မာသလဲဘာဖြစ်လဲဆိုတော့ဒီမြစ်ကြီးကဘူမိဗေဒဆိုင်ရာဘက်ကကြည့်မယ်ဆိုရင်ဒီ geological fault line လို့ခေါ်တဲ့ဒီပြည့်ရွေကြောတွေပေါ်မှာရှိနေတယ်။ဒါကြောင့်မလို့အဲ့ဒါနဲ့ပတ်သက်လို့ဤပညာပိုင်းဘလောက်ခိုင်မာမှုရှိမလဲတကယ်လို့ဖြစ်ခဲ့လို့ရှိရင်ဘယ်လိုသောအန္တရာယ်ဖြစ်ပေါ်နိုင်လဲဆိုတာကိုရုပ်နိုင်ငံဘက်ကရောကျွန်တော်တို့နိုင်ငံဘက်ကဘူမိပညာရှင်တွေကြည့်လာတဲ့ရှင်တွေရောကျွန်တော်တို့ကတန်တိုင်ဆုံးဒီ information တွေကိုသိတာအောင်ကျွန်တော်တို့လုပ်တယ်။နောက်တစ်ခုကဒီမြစ်တရံဇာတာကထွက်တဲ့လျက်ဆက်ကျွန်တော်တို့နိုင်ငံမှာထုတ်သုံးမယ်ဆိုရင်လည်းတရံဇာတာကိုဂရစနစ်ပေါ်မှာဂရစနစ်တန်ဖိုးပေါ်မှာထုတ်သုံးတဲ့တန်ဖိုးနဲ့ကန့်ညီတဲ့ကျွန်တော်တို့တန်တဲ့ဒီ value ကိုကျွန်တော်တို့နိုင်ငံရရလာဥပမာကျွန်တော်တို့ဒီ 100% invest လာလုပ်တဲ့နိုင်ငံများကုမ္ပဏီကဒီတရံစာတတွေကို150နီးပါးတော့သူတို့ပိုင်နေမယ်ဟုတ်ကဲ့ဒီကြားမှာလည်းထွက်လာတဲ့လျှက်စက်ကလည်းသူတို့က90ရာခိုင်နှုန်းလောက်ယူမယ်ဆိုလို့ရှိရင်ကျွန်တော်တို့အတွက်စိုးရင်ပွဲရပေါ့နော်ကျွန်တော်တို့အတွက်ဒီမသေးကြတဲ့ပေါ့ကျွန်တော်တို့တန်မတန်ဆိုတဲ့အခြေအနေကရှင်းလင်းကျွန်တော်တို့မသိရဘူးတန်ပညာရှင်ပိုင်းကဒီမြစ်တစ်လျှောက်မှာနေတဲ့လူတွေရဲ့ဒီလူမှုစီးပွားရေးပိုင်းတွေကိုမသိရဘူးနောက်တစ်ခုကဒါတွေလုပ်လို့ရှိရင်အရေးကြီးတာက ကျွန်တော်နိုင်ငံမှာတော့ပတ်ဝန်းကျင်ဆိုင်ရာဒီ EIA ဒီ regulations ဆိုတာရှိတယ်ဒီ environmental resources ကိုသုံးတာနောက်တစ်ခုက water နဲ့ပတ်သက်လို့လည်းရေနဲ့ပတ်သက်တဲ့ဒီ water management frame တွေရှိတယ်အဲ့ဒါတွေနဲ့ဘယ်လောက်ထိကန့်ညီမှုရှိသလဲဘယ်လောက်ထိကျွန်တော်တို့ကတည်ကြမှုရှိသလဲဆိုရယ်ပွင့်လင်းမြင်သာတဲ့ပေါ့နော်ရှင်းလင်းပြောပြချက်တွေကျွန်တော်တို့သိအောင်စူးစမ်းနေတယ်ပေါ့နော်သိလည်းမသိရတဲ့အချိန်မှာမရှိသေးဘူး
ကဲပါဆရာဒီတန်လွင်မြစ်ကဗမာပြည်ပဲအချမ်းပါပေါ့နော်ဟိုဆယ်တွေဆောက်တဲ့အခါမှာဟိုမြစ်ကြောင်းမှာထိခိုက်နိုင်တဲ့အနေအထားပေါ့ဒါလေးတွေနည်းနည်းပြောပြပေးပါဆရာ
မြစ်ကြောင်းနဲ့ပတ်သက်လို့တော့ဒီမြစ်တရားဇာတာတစ်ခုကသူ့ရဲ့ရေဝေရေလဲရစပြီးတော့မြစ်စည်းစင်းနဲ့တစ်လျှောက်လုံးပင်လယ်ဘက်ကိုဖောက်ထွက်တဲ့ဒီပေါ့တစ်လျှောက်လုံးကဒီ river ecosystem တွေနဲ့သူတက်ရောက်မှုတွေအများကြီးရှိတယ်အဲ့ဒီမှာဒီနံပါတ်၁ကသူစီးဆင်းလာတဲ့မြစ်ကြောင်းတစ်လျှောက်လုံးကအပေါ်ပိုင်းမှာဆိုရင်အမှန်ဆိုရင်ဒီကချင်လူမျိုးအုပ်စုတွေရှိတဲ့နေရာနဲ့လည်းနှိစက်တဲ့အပြင်ရှမ်းပြည်နယ်နောက်တစ်ခါကျွန်တော်ကယားပြည်နယ်နောက်တစ်ခါကရင်ပြည်နယ်မုံပြည်နယ်ကိုဖြတ်တဲ့အတွက်ကျွန်တော်နိုင်ငံမှာအဓိကတိုင်းရင်းသားတွေနေထိုင်တဲ့နေရာတွေကိုဒီဖြတ်တဲ့အနေအထားမှာရှိတယ်ဒါတော့တစ်ခုပေါ့နောက်တစ်ခုကဒီမြစ်ကစီးဆင်းလာတဲ့တစ်လျှောက်လုံးဟာနောက်ဆုံးဗမာနိုင်ငံမှာစတန်ရင်မြစ်ဝဘလူးဂျွန်းထိပ်ထားပြီးတော့ဆုံးသွားတယ်အဲ့ဒီ area ကတကယ်တမ်းဆိုရင်ပင်လယ်ရေနဲ့ဆက်ဆက်ပြီးတော့ဒီရေကျူးရေငန်ဇက် area ဆိုတာရေကျူးရေငန်ဇက်ဒီဟာစနစ်ပေါ့နော်ဒီ estuarine ecosystem ဆိုရှိတယ်။အဲ့ဒါနဲ့ပတ်သက်တဲ့ဒီငါးပစွန်တို့ခုနလိုပေါ့ဒီရောတို့ဒီရေမော်တို့စသဖြင့်ဒါတွေကလည်းသဘာဝတရားစတဲ့ငကူတွေကရှိနေကြတယ်။တကယ်လို့သာဒီရေစည်းရေလာကိုအပြောင်းလဲလုပ်မယ်ဆိုရင်တော့ဒါဂီယာစနစ်ကသေချာပေါက်ပြောင်းလဲမှာပဲ။ဒါကြောင့်မို့ဒီသေချာပေါက်ပြောင်းလဲမဲ့ဂီယာစနစ်ပေါ်မှာဘယ်လိုတည်ရောက်မှုရှိမလဲဆိုတာကိုတော့ကျွန်တော်တို့တက္ကသိုလ်တွေကအကယ်ဒမီပညာရှင်တွေကမြစ်ဂီယာစနစ်ပိုင်းဆိုင်ရာအကယ်ဒမီ knowledge ကြီးနောက်တစ်ခါခုနလိုသူ့ရဲ့ biodiversity ဆိုင်ရာ knowledge ကြီးကိုအသေးစိတ်ပေါ့နော်ပညာရဆိုင်ရာလေ့လာမှတ်တမ်းတင်တာတွေတကယ်လို့ပြောင်းလဲရှိခဲ့လို့ရှိရင်နောက်ကတကယ်လို့ပြောင်းလဲတဲ့ပုံမှာထိရောက်တဲ့စီမံခန့်ခွဲမှုတွေလုပ်မယ်ဆိုရင်လုပ်နိုင်အောင်ကျွန်တော်တို့အခုလက်ရှိဒါတွေကိုအားပေးတိုက်တွန်းပြီးကျွန်တော်တို့ဆောင်ရွက်ပေးနေတာရှိတယ်။အဲသူတို့ဆောင်ရွက်ပေးနေတာသူတို့နဲ့တင်မလုံလောက်ဘူးဒီ socio economic ပိုင်းနေဆိုရင်ခုနကတိုင်းရင်းသားတွေမြစ်တစ်လျှောက်လုံးမှာနေလာတာတိုင်းရင်းသားပေါင်းစုံပဲသူတို့မှာဒီ civil society ဖွဲ့စည်းရေးရှိတယ်။သူတို့ civil society ဖွဲ့စည်းရေးနဲ့ဒီတက္ကသိုလ်တွေနဲ့ပေါင်းပြီးတော့ဘယ်လိုပေါ့နော်ဒီခိုင်မာတဲ့ဒီကျွန်တော်တို့ဒီမြစ်တရားစားတဲ့ရဲ့တံပိုးတွေကိုဖော်ထုတ်နိုင်မယ်။သူနဲ့ပတ်သက်တဲ့အဖြစ်အခြေအနေတွေကိုရေလို့သာ EIA SIA တွေကြီးရောက်လုပ်လာမယ်ဆိုလို့ရှိရင်လည်းဘယ်လိုကျွန်တော်ပြည်သူဘက်ကဒီ public consultation လုပ်ပေးနိုင်မလဲ။နောက်တစ်ခါဘယ်လိုဒီနိုင်ငံတော်ဘက်ကလည်း information တွေပေးနိုင်မလဲ။ဒါတွေကိုကိုယ်တရားစားတဲ့အပေါ်မှာစိုးရိမ်လို့ကူးပေါင်းဆောင်ရွက်မှုတွေကျွန်တော်တို့လုပ်နေပါတယ်။
လုံးလုံးဆင်မှာထင်တာမြင်တာပျက်စီးမှုဘာတွေတွေ့ရပါလဲဆရာအဲဒီတန်လျင်မြေကြောင်းတခြားမှာ
အခုလုံးလုံးဆရာတော့ဒီရတမစီမံကိန်းတွေဆိုတာက MOU အဆင့်လောက်မှရှိပြီးတော့ counter forest ဆင်တော့မရှိသေးဘူးဒါပေမဲ့လို့ဒီ MOU အဆင့်လောက်မှရှိနေတဲ့ဟာကို counter for နိုင်အောင်လို့ပြင်ဆင်မှုတွေလုပ်နေတာရှိတယ်အဲဒီပြင်ဆင်မှုတွေလုပ်နေတဲ့ပုံမှာကျွန်တော်တို့စိတ်မကောင်းတာကတော့ transparency မရှိဘူး EIA SIA ပြည်ပသား regulation ရဆောင်ရတာမရှိတော့ဒီသာကံပြည်သူတွေအနေနဲ့သူတို့နဲ့ပူးပေါင်းဆောင်ရွက်တာမရှိတော့တကယ်ငြိမ်းချမ်းတဲ့အခြေအနေတရားကိုမရနိုင်ဘူးတကယ်ကတော့ဒီရေစည်းရေလာထိခိုက်မှုတို့ဘာလို့ဆိုတာတန်တမာနေမဆောက်သေးတဲ့အတွက်သူ့ရဲ့ထိခိုက်မှုကျွန်တော်မပြောနိုင်သေးဘူးဒါပေမဲ့လို့တန်လျင်မြေဝပိုင်းရဲ့အခြေအနေကြည့်ရတာတော့ရာသီဥတုကြောင့်တော့လည်းကောင်းပေါ့ climate change ကြောင့်တော့လည်းကောင်းဟိုအပေါ်ပိုင်းမှာကျွန်တော်ရေစည်းရေလာကိုတားဆီးမဲ့ရုပ်ပြည်ဘက်ကဆောင်ရွက်ချက်တွေရှိကောင်းရှိမယ်ဒါကြောင့်မို့လို့ဒီမြဝပိုင်းမှာတော့ကျွန်တော်တို့ဒီရင်ကန်ထိုးဖောက်ဝင်ရောက်မှုကရင်နဲ့မတူဘူးကြောင်းလဲမှုတွေရှိတယ်နောက်တကဒီမြစ်တွင်းမှာရှိတဲ့တရားဇာတတွေဖြစ်တဲ့ငါးတရားဇာတကလည်းကျွန်တော်တို့ဒီမြဝအပါဝင်ပေါ့ဆိုးမှုတွေကျွန်တော်တို့တွေ့ရပါတယ
်အန်နဝစီဝဗေဒပညာရှင်ဥအောင်မြေပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြန်စီနောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်ပါ
တခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင့်သံကြားစီစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်နိုင်ပါတယ်ရှင်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်ဒေသတွင်းခိုင်မာတဲ့ဆက်ဆံရေးဟာစီးပွားရေးဖွံ့ဖြိုးမှုအစိမ်းမြန်စေမှာဖြစ်တဲ့အတွက်အရှာလေဘိုင်းရဲ့အနာဂတ်ဟာဒေသတွင်းဈေးကွက်ဖော်ဆောင်နိုင်မှုအပေါ်မှာမူတည်နေတယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ပါတယ်။အရှာလေဘိုင်းကအစိုးရတွေဟာဒေသတွင်းနေရာအစအဆုံးကုန်စည်နဲ့ဝန်ဆောင်မှုတွေလွယ်လွယ်ကူကူစီးမျောနိုင်အောင်ပူးပေါင်းဆောင်ရွက်ကြမယ်ဆိုရင်စီးပွားရေးလုပ်ငန်းဈေးတွေကျဆင်းပြီးဒေသတွင်းလူထုအဖို့ရရှိနိုင်တဲ့ကုန်ပစ္စည်းအမျိုးအစားတွေပိုမိုထွေပြားလာမှာဖြစ်ပါတယ်။အရှာလေဘိုင်းဒေသဟာ စီးပွားရေးကျယ်ပြန့်ဖွံ့ဖြိုးမဲ့အကြီးမားတဲ့အလားအလာရှိနေပါတယ်။ဒါပေမဲ့တောင်နဲ့အာရှအလယ်ပိုင်းဆိုင်ရာဒုတိယလက်ထောက်နိုင်ငံကြီးဝန်ကြီးရစ်ချတ်ဟော့ဂလန်ရဲ့စကားနဲ့ပြောရရင်ဒီဒေသဟာကမ္ဘာပေါ်မှာစီးပွားရေးစူးစိမ်းမှုအနည်းဆုံးဒေသဖြစ်နေပါတယ်။အာရှအလယ်ပိုင်းကိုအတိတ်ကာလတုန်းကလိုကမ္ဘာကူးသန်းရောင်းဝယ်ရေးလမ်းစုံလမ်းကွာပြန့်ဖြစ်လာရေးဟာအမေရိကန်ပြည်ထောင်စုရဲ့ရည်ရှိမျှမှန်းချက်တွေထဲမှာတစ်ခုအပါဝင်ဖြစ်ပါတယ်။ပိုလမ်းမသည့်အစီအစဉ်အရအမေရိကန်ပြည်ထောင်စုဟာကိစ္စလေးရပ်ကိုအဓိကဦးတည်ထားပါတယ်။ပထမတစ်ခုကဒေသရင်းစွန့်အင်ကျော်ဝတဲ့နေရာနဲ့စွန့်အင်ခေါင်းပါတဲ့ဒေသတွေကိုဆက်ဆက်ပေးပြီးစွန့်အင်လိုအပ်မှုပပျောက်စေရေး။ဒုတိယအချက်ကသယူပို့ဆောင်ရေးလမ်းချက်ထွင်ပြီးကုန်သွယ်ရေးသဘောတူညီချက်တွေအကောင်အထည်ဖော်ရေးတတိယတစ်ချက်ကနယ်စပ်ဖြတ်ကျော်ရေးနဲ့အကောက်ခွန်ကိစ္စကြိလစီခြင်းအပြင်ကုန်စည်ရေးဈေးပေါ်ပေါ်နဲ့ဈေးကွက်စီအလင်းအမြန်ရောက်ရှိစေရေးနောက်ဆုံးအချက်ကတော့အရှအလယ်ပိုင်းနဲ့တခြားဒေသကလူတွေအဆက်အသွယ်ရှိလာအောင်ကူညီခြင်းအပြင်ပိုမိုတည်ငြိမ်လုံခြုံကြွယ်ဝတဲ့ဒေသဖြစ်လာစေရေးလို့ပဲဖြစ်ပါတယ်ကုသံရောင်းဝယ်ရေးအတားအဆီးတွေလျော့နေတာနဲ့အမျှကုန်သွယ်ရေးကိုလူတွေပိုပြီးလှုပ်ချင်လာကြမှာဖြစ်တယ်လို့ဒူလက်ထောက်ဝန်ကြီးဟော့ဂလန်ကဆိုပါတယ်ကျွန်တော်တို့တွေ့မြင်နေတယ်လို့ပဲဒီဒေသရဲ့အလားအလာတွေကိုသူများတွေလည်းတွေ့မြင်နေကြတယ်လို့ဆိုပါတယ်တရုတ်နိုင်ငံဆိုရင်တရုတ်ဂျာမနီလမ်းကြောင်းသုံးပုံနှစ်ပုံတူတောင်းသွားစေနိုင်မဲ့ကုန်လမ်းခရီးအဖြစ်ပိုလန်ကြောင်းစီးပွားရေးဇင်းကြံဖော်လို့ဖို့မျှော်လင့်နေပါတယ်တူရကီအဇာဘိုင်ဂျန်တတ်မင်းစတန်တို့ဟာလည်းအာရှအလယ်ပိုင်းကိုဖြတ်ပြီးဥရောပနဲ့လမ်းဖောက်မယ်အာဖဂန်နစ္စတန်နဲ့ဥရောပလည်းလမ်းဖောက်မယ်။တခါဥရောပသမဂ္ဂရဲ့ဥက္ကဋ္ဌဖြစ်တဲ့လက်ဗီးယားနိုင်ငံကဆိုရင်လေဥရောပနဲ့အာရှလက်ပိုင်းဆက်သွယ်ရေးကိုထိတ်တန့်ဦးစားပေးအဖြစ်သတ်မှတ်ထားပါတယ်။ဒီလိုအာရှလက်ပိုင်းရဲ့အပြောင်းလဲအလားအလာအများအပြားရှိနေခြင်းဟာစိတ်ကြတဲ့ကြွားပဲကောင်းပါတယ်။ဒါပေမဲ့နိုင်ငံတစ်ခုစီအနေနဲ့အပြူသဘောဆောင်တဲ့အပြောင်းလဲဖြစ်စေခြင်းနဲ့ဆန္ဒအစစ်အမှန်ရှိဖို့အဓိကကြပါတယ်။ပူပေါင်းဆောင်ရွက်လူစိတ်မရှိကြဘူးဆိုရင်တော့အောင်မြင်လိမ့်မယ်မဟုတ်ပါဘူးအမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဒီအာရှလက်ပိုင်းဒေသမှာစီးပွားရေးအခွင့်အလမ်းနဲ့ဒီမိုကရေစီရေးတုတ်တက်မှုအတွက်တကားတွေဆက်လက်ဖွင့်လှစ်ထားမှာဖြစ်တယ်လို့ဒူလက်ထောက်ဝန်ကြီးဟော့ဂလန်ကဆိုကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင်တော်ရရှင်တို့ခုနားဆင်ခဲ့ကြရတာကအမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပါတယ် VO ရဲ့အဘော်မဟုတ်ကြောင်းကိုသိစေအပ်ပါတယ်ရှင် VO ရဲ့စနေနေ့မနက်ခင်းစီစဉ်တွင်မကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာပေးပါမယ်ရှင်
ကမ္ဘာ့အရာကြီးနိုင်ငံတွေနဲ့အီရန်နိုင်ငံကြားရလိုက်တဲ့နျူကလ িয়ার ရေးအခြေခံသဘောတူညီချက်ဟာအီရန်ရဲ့နျူကလ িয়ার ဆိုင်ရာအခွင့်အရေးကိုကောက်ွယ်ပေးပြီးနိုင်ငံတကာတံခတ်အရေးယူမှုတွေကနေရော့ဘားတက်တာစီမဲ့လို့အီရန်သမ္မတဟက်ဆန်ရူဟာနီကပြောလိုက်ပါတယ်။ဒါပေမဲ့လည်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူးနဲ့အစိုးရအဖွဲ့ကတော့ဒီသဘောတူညီချက်ကိုပြင်းပြင်းထန်ထန်ကောက်ွယ်ပါတယ်။ဒီသဘောတူညီချက်ဟာဒေတာရင်းသားမကကမ္ဘာကြီးဥတ္တပါအန်ဒရယ်ရှိပြီးအစ္စရေးနိုင်ငံတည်ရှိမှုကိုချင်းချောင်းနေတယ်လို့တောက်ချာနေကထုတ်ပြန်တဲ့အစ္စရေးအစိုးရရဲ့ကြေညာချက်တစ်ခုထဲမှာဝန်ကြီးချုပ်နေတန်ယာဟူးကပြောထားပါတယ်။ကင်ညာနိုင်ငံရှေ့ပိုင်းကတက္ကသိုလ်တစ်ခုမှာဂျာတာပရီနီကစစ်သွေးကြွတွေဝင်ပစ်လို့တည်ဆုံသွားရသူចောင်းသူចောင်းသားတွေရဲ့ခန္ဓာကိုယ်တွေကိုဘယ်သူဘယ်ဝါဆိုတာခွဲခြားစစ်ဆေးဖို့အာဏာပိုင်တွေကမြို့တော်စီစာရွှေနေပါပြီ။ဂရစာတက္ကသိုလ်ကောလီမှာတိုက်ခိုက်ခံရတဲ့ဖြစ်ရပ်ပြီးတောက်ကြနေမှာတော့ပျောက်ဆုံးနေတဲ့မိသားစုနဲ့ပတ်သက်တဲ့သတင်းကြားရဖို့ရင်ခွဲရုံတစ်ခုရဲ့အပြင်ဘက်မှာမိသားစုဆွေမျိုးသားချင်းတွေစုဝေးဆောင်ဆိုင်ခဲ့ကြပါတယ်။အင်ဒိုနီးရှားနဲ့ထိုင်းငါးဖမ်းလုပ်ငန်းတွေမှာမြန်မာအများစုပါတဲ့နိုင်ငံသားအလို့သမားတွေကိုကြေကျွန်လူလူပြည်မှုခိုင်းစေတဲ့သတင်းထွက်လာပြီးတဲ့နောက်မြန်မာလူသမားအယောက်20ကိုဘန်ဂျီနာကျွန်းအနီနာကတူဝဲကျွန်းကိုအင်ဒိုနီးရှားအာဏာပိုင်တွေကပြောင်းရွှေ့ပေးလိုက်ပါတယ်။ဒီငါးဖမ်းတင်မောသားတွေကိစ္စကိုအမေရိကန်ပြည်ထောင်စုအနေနဲ့အနီးကပ်စောင့်ကြည့်နေတယ်လို့တောက်ကြနေပုံမှန်သတင်းစာရှင်းလင်းပွဲတွင်အမေရိကန်နိုင်ငံခြားရေးဌာနယာယီပြောခွင့်ရမရီဟပ်ကပြောပါတယ်။ဒီကိစ္စအတွက်ထိုင်းမြန်မာအင်ဒိုနီးရှားအစိုးရတွေနဲ့ဆက်သွယ်ပြောဆိုနေတယ်လို့မရီဟပ်ကပြောပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကမန်းရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့စုဘဲအတိုက်ဖြစ်ပါတယ်။ကျမကတော့နန္နာချက်ပါVO American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VO ကိုနားဆင်ကြကြတဲ့အတွက်သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.